Welcome to the Voice of America in Burmese.
Mingla mne khema shin. Washington Bureau of VOA American tan ga ni 2019 khu ni January la te ye inga ni ne ne khin season go Myanmar sanaw chain mne 6 nai ga ni 9 nai thi line to meter 32 40 48 tu ga ni dai yai thong lwe ni bare. 2019 ခုနှစ်တည်မင်္ဂလာအခါသမယကဘာတလွားက VOA ပရိသတ်တွေကိုစိတ်နှပြကျမ်းမာချမ်းသာကြပါစေလို့ဆုတောင်းမေတ္တာပို့သအပ်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါမင
်္ဂလာနှစ်တည်ရဲ့နက်နက်ခင်းဖြစ်နိုင်ကြပါစေခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံသားတဦးကိုတရှုံမှုနဲ့ရုရှားကဖမ်းဆီးထားပါတယ်မြန်မာသမ္မတအပါအဝင်ကုလသမဂ္ဂအတွင်းမှုချုပ်တို့ကနှစ်တစ်ကိုနှုတ်ခွန်းဆက်တာကြသလိုအမေရိကန်ပြည်ထောင်စုမှာတော့နှစ်တစ်ကိုအကျိုးပွဲတော်ကိုဆွံ့နွှဲကြဖို့ပြင်ဆင်နေကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်ကျမတို့သတင်းစီစဉ်ပြီးတဲ့နောက်ပိုင်းမှာလည်းအခုလို2019ခုနှစ်တစ်မင်္ဂလာအခါသမယမြန်မာနိုင်ငံကြီးငြိမ်းချမ်းသာရာပြီးချစ်ချင်းမေတ္တာတွေနဲ့ပြည့်ဝတဲ့နိုင်ငံတော်ကြီးဖြစ်ဖို့အမေရိကန်ပြည်ထောင်စုမှာရှိတဲ့ဘာသာပေါင်းစုံကဆရာတော်တွေနဲ့ခေါင်းဆောင်တွေစုမုံကောင်းမေတ္တာပို့သတဲ့အကြောင်းတွေကိုလည်းကြားဖို့ရှိပါတယ်။အဲ့ဒီနောက်မှာကျမတို့ဒီ2018နှစ်အတွင်းမှာဖြစ်ခဲ့တဲ့နှစ်ချုပ်မြမအရေးသုံးသက်ချက်အစီအစဉ်ကိုဥကြော်စံတာကတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါအောင်ရှင
်။ရုရှားနိုင်ငံမှာတရှိုလုတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်နိုင်ငံသားတဦးကိုရုရှားအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းရုရှားသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။တရှိုလုတ်နေစဉ်အတွင်းအမေရိကန်နိုင်ငံသားပေါ်ဝေလန်းဆိုသူကိုဒီဇင်ဘာ28ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းနဲ့သူ့ကိုရာဇဝတ်မှုနဲ့အမှုဖွင့်လိုက်ကြောင်းရုရှားလုံခြုံရေးဌာန FSB ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။တခြားအသေးစိတ်အချက်အလက်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒါပေမဲ့ပြည်မှုထင်ရှားကြောင်းတွေ့ရှိခဲ့ရင်တော့ဝေလန်းအနေနဲ့ထောင်ဒဏ်အနည်း20အထိကြားခံရနိုင်တယ်လို့ရုရှားအစိုးရပိုင်းတက်စ်သတင်းဌာနမှာဖော်ပြထားပါတယ်။ရုရှားအာဏာပိုင်တွေကအမေရိကန်နိုင်ငံသားတူကိုအဲ့ဒီလိုဖမ်းဆီးထားတဲ့ကိစ္စကိုသူတို့သိရှိတာပြီးဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကတနင်္လာနေ့မှာပြောပါတယ်။အခုလိုဖမ်းဆီးထားတဲ့ကိစ္စအတွက်ရုရှားနိုင်ငံရဲ့ဌာနကသူတို့ကိုတရားဝင်အသိပေးအကြောင်းကြားထားကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရက VOA ကိုအီးမေးလ်ကတဆင့်အကြောင်းပြန်ခဲ့ပါတယ်။ဗီယက်နာသဘောတူညီချက်အရရုရှားအနေနဲ့ဖမ်းဆီးခံထားရသူအတွက်ရှင်းနေငါပေးရမှာဖြစ်ကြောင်းသူကိုတွေးခင်ရဖို့ရုရှားအာဏာပိုင်ဌာနအကြောင်းကြားထားပြီးရုရှားဘက်ကလည်းခွင့်ပြုပေးလိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနရဲ့အီးမေးလ်မှာဖော်ပြထားပါတယ်။တခြားအသေးစိတ်အချက်အလက်တွေတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။
American Mexico နိုင်ငံနယ်စပ်တခြားဒဇိုင်းကာရမဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတ Donald Trump ကသူတခြားလုံးပြောနေတယ်လို့ concrete ဒဇိုင်းကိုအပြည့်ကာရမှာမဟုတ်ကြောင်းတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ် Trump ရဲ့သမ္မတတက်တန်းနှစ်ထဲဆောက်လာချိန်မှာ concrete ဒဇိုင်းနယ်စပ်မှာကာရနှံအောင်လုပ်မယ်ကိစ္စကို Trump အစိုးရဘက်ကမလုပ်တော့ဘူးလို့သတင်းပတ်ကောင်ကလူတွေ့မင်းမြန်းကန်းတစ်ခုမှပြောခဲ့တယ် Emiro ဝန်ထမ်းအရာရှိချုပ် John Kelly နဲ့ Trump တို့အခြေအတင်ဖြစ်ခဲ့ကြတယ်လို့ဒီကြံကိုသူဘယ်တော့မှပြစ်ပယ်မှာမဟုတ်ကြောင်းလဲသမ္မတ Trump ကသူ့ Twitter မှာရေးပါတယ်ဒါပေမဲ့တချို့နေရာတွေအတွက်တော့တစ်ဖက်နဲ့တစ်ဖက်မြင်နိုင်တဲ့ဒဇိုင်းမျိုးနေဆက်လုံခြုံရေးအဖွဲ့တွေကပိုးပြီးလိုချင်နေတဲ့အတွက်တချို့နေရာတွေမှာတော့ concrete ကိုအပြည့်ကမ်းရမှာမဟုတ်ဘူးလို့သမ္မတ Trump ကပြောပါတယ်2016သမ္မတရွေးကောက်ပွဲမဲဆွယ်ပွဲတုန်းက American Mexico နှစ်နိုင်ငံကြားကီလိုမီတာ3200ရှေးလျားတဲ့နေဆက်တစ်လျှောက် Mexico ရဲ့ဇယိတ်နဲ့ concrete တန်းတိုင်းကိုအပြည့်ကမ်းရမယ်လို့ Trump ရဲ့ပြောကြားချက်ကိုသူ့ကိုထောက်ခံသူအများစုကဩဘာပေးခဲ့ကြတာပါဒီတန်းကမ်းရဖို့အတွက်ငွေဒုံဒုံတော့မရတဲ့အတွက်သမ္မတနဲ့လွှတ်တော်တို့ကြားအခြေတင်ဖြစ်ရကနေဘတ်ဂျက်ငွေအသုံးစီအတည်ပြုလို့မရတဲ့အတွက်ဒီဇင်ဘာလ27ရက်နေ့တကောင်ကစပြီးအခုချိန်ထိအစိုးရရန်တရား၄ပုံတပုံကိုရပ်ဆိုင်ထားရတာဖြစ်ပါတယ်အစိုးရဝန်ထမ်း3သိန်း8000လစာမဲ့ခွင့်ယူနေရတယ်လို့လစာမရဘဲအလုံးလုံးနေရသူက4သိန်း2000လောက်ရှိနေတာပ
ါရာထူးကအနားယူတော့မဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကအမေရိကန်တပ်ဖွဲ့ဝင်တွေအနေနဲ့ပင်တဂွန်စစ်ဌာနချုပ်ကအယတဝန်ထမ်းတွေအနေနဲ့တိုင်းပြည်ပေါ်ယုံကြည်မှုဆက်လက်ထားရှိကြဖို့မဟာမိတ်တွေနဲ့အတူဆက်လက်ရပ်တည်သွားကြဖို့အကြံပြုပြောကြားခဲ့ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်ဖက်ရောအယတ်ဖက်ပါခေါင်းဆောင်တွေဟာအကောင်းဆုံးလူတွေရဲ့လက်ထဲမှာဆက်လက်တည်ရှိနေကြောင်းသူနောက်ဆုံးတာဝန်ထမ်းဆောင်တဲ့နောက်ဆုံးနေ့မှာရေးသားတဲ့နှုတ်ဆက်စာထဲမှာဝန်ကြီးမက်ဒစ်ကထည့်သွင်းဖော်ပြထားတာပါသူ့နေရာမှာယာယီကာကွယ်ရေးဝန်ကြီးဖြစ်ဇန်နဝါရီလ10ရက်နေ့ဒီကနေ့မှာစတင်တာဝန်ထမ်းဆောင်မဲ့ပက်ချန်နဟန်ကိုယာတုလွှဲပြောင်းမပေးခင်ဝန်ကြီးမက်ဒစ်ကသူ့ရဲ့နှုတ်ထွက်စာကိုတင်းလန်နေ့ကရေးသားခဲ့တာပါပက်ချန်နဟန်ဟာအမေရိကန် ဒီခါမှာပက်ရှန်နဟာဟာအာဖဂန်နစ္စတန်နိုင်ငံမှာတာဝန်ထမ်းဆောင်ခဲ့ဘူးပြည်တပ်မတော်အတွင်းအလေးစားခံရတဲ့ဝန်ကြီးမက်ဒစ်လိုစီရေးအတွေ့အကြုံရှိတဲ့သူတူတော်မဟုတ်ပါဘူးရှန်နဟန်ဟာကမ္ဘာကျော်လေယာဉ်ကုမ္ပဏီကြီးဖြစ်တဲ့ Boeing ကုမ္ပဏီမှာနှစ်ပေါင်း30ကျော်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ပင်ကုန်စစ်ဌာနချုပ်ရဲ့သဘောထားနဲ့ဆန့်ကျင်ပြီးစီဒီအာမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်လည်ရုပ်သိမ်းမဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကရုတ်တရက်ကြေညာလိုက်ပြီးနောက်တစ်နေ့ဒီဇင်ဘာလ20ရက်နေ့မှာသူ့အနေနဲ့ယာရုကအနားယူရမယ့်အကြောင်းဝန်ကြီးမက်ဒစ်ကကြေညာခဲ့တာပါ
ဂျီမင်းနိုင်ငံကဟူတီတပုံတွေထိန်းချုပ်ထားတဲ့ငတ်မခေါင်းပါတဲ့ဘေးရန်ဆိုင်နေရတဲ့ဒေတာတွေအတွက်ပေးထားတဲ့စမ်းသပ်ရိက္ခာအကူအညီတွေအခိုးခံရတယ်လို့ကုလသမဂ္ဂစမ်းသပ်ရိက္ခာအစည်းအဝေး WFP အဖွဲ့ကတနင်္လာနေ့မှာပြောပါတယ်။ဂျီမင်းမျိုးတော်ကစမ်းသပ်ရိက္ခာခွဲရန်ရတဲ့လူအများပြားကသူတို့ခွဲရန်တွေလုံးဝမရတယ်လို့တချို့ကလည်းခွဲရန်တချို့တဝက်ပဲရတယ်လို့ WFP ထုတ်ပြန်ကြေညာချက်ကိုကုလသမဂ္ဂ website မှာဖော်ပြထားပါတယ်။အရင်လတွေကလည်းပေးပို့တဲ့စမ်းသပ်ရိက္ခာတွေပျောက်ဆုံးလာတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခဲ့ရတယ်လို့လည်းပြောပါတယ်။အဲ့ဒီချိန်ကတော့ WFP နဲ့လက်တွဲဆောင်ရနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ဆန္ဒကဟူတီတပုံတွေထိန်းချုပ်ထားတဲ့ပညာရေးဌာနနဲ့ဆက်နွယ်နေတဲ့ဒေသခံအဖွဲ့အစည်းတစ်ခုရဲ့မတမာမှုဖြစ်တာကိုတွေ့ရတယ်လို့ပြောပါတယ်။ယီမင်မှာစမ်းသပ်ရိက္ခာတိတ်ကိုရှာပါပြီးကလေးငယ်တွေစားစရာတိတ်လို့ကနေချိန်မှာအခုလိုခိုးခံတာဖြစ်ကြောင်းနဲ့ဒီလိုရာဇဝတ်မှုကျူးလွန်တာကိုအများဆုံးရပ်တန့်အောင်လုပ်ရမယ်လို့ WFP အမှုဆောင်ဒါရိုက်တာဒေးဗစ်ဘီစလီကပြောပါတယ်။ယီမင်မှာ2015ပြည်ရင်းစစ်ဖြစ်ချိန်ကစပြီးတန်းနဲ့ချီတဲ့လူတွေစမ်းသပ်ရိက္ခာအကူအညီတွေအတွက်ကိုမိခုံရတာဖြစ်တယ်လို့အခုချိန်မှာရေမင်ကလူတန်းပေါင်း16တန်းအတွက်စာနာရိတ်ကတောက်ရည်တန်းနဲ့စီဝါတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ
်ဗီယိုအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ဒုတိယနိုင်ဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ကိုကူးပြောင်းတော့မယ့်အခါသမယမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကကမ္ဘာသူကမ္ဘာသားအလုံးအတွက်နှစ်သက်ကူးနှုတ်ခွန်းဆက်သလိုက်ပါတယ
် Dear fellow citizens of the world I wish you a happyPeaceful and prosperous New Year. Last New Year, I issued the Red Alert.
Lisa Abado Kabadu Kabada Apano Kamiya, Nitima, Jamma, Ninjan, Chanda, Jowamu Apano Kanyang Nya Bazilu, Chano Sumu Gong Tong Lai Bane, Mane Nitte Ku Chin Nunga Chano Pyogare Ye Bodri Peja Ha, Kane Ti Ti Si Nidong Phit Bane, Ku Chin Ha,လူအများအပြားအတွက်စိုးရိမ်ပူပန်မှုတွေနဲ့ပြည်ဝနေတဲ့အချိန်ဖြစ်တယ်လို့ကျွန်တော်တို့ကဘာကြီးဟာလည်းခံနိုင်ရရှိမရှိဆိုတာကိုဆက်သက်ခံရတဲ့အချိန်ဖြစ်ပါတယ်လို့အတွင်းရေးမှူးချုပ်ကအစချီပြီးပြောကြားခဲ့တာပါ။ဒါ့အပြင်ပထဝီနိုင်ငံရဲ့အနေအထားအရကွဲပြားမှုတွေဟာလည်းပိုပြီးနှက်ဆိုင်လာတာကြောင့်ပဋိပက္ခတွေကိုဖြည့်ရှင်းဖို့ပိုပြီးခက်ခဲလာနေတဲ့အကြောင်းလူတွေဟာလုံခြုံစိတ်ချမှုနဲ့အကာအကွယ်ရနိုင်မှုအတွက်မကြုံမှုတဲ့အရေးအတက်နဲ့နေရဆွန့်ခွာထွက်ပြေးနေကြတာကြောင့်စိတ်ရဲ့ချမ်းသာမတူညီမှုပိုကြီးထွားလာနေတာကြောင့်လူတချို့ကပဲချမ်းသာကြောဝနေတဲ့ကိစ္စအပေါ်လူတွေကမေးခွန်းထုတ်နေကြကြောင်းတင်းကျပ်မခံနိုင်တဲ့စိတ်ဓာတ်တွေပုံများလာသလိုယုံကြည်မှုဟာလည်းကျဆင်းလာနေကြောင်းဥရယာတိပြောင်းလဲမှုဟာအလင်းအမြန်ဆုံးနည်းနဲ့ဖြစ်ပေါ်နေတာကြောင့်အဲ့ဒါကိုကုစားနိုင်မှုအားလုံးကဝိုင်းဝန်းလှုပ်ဆောင်ကြဖို့လိုအပ်ကြောင်းအတွင်းမှုချုပ်ကသူ့ရဲ့နေတဲ့ကိုတုံလွာထဲမှာထည့်သွင်းပြောဆိုထားပါတယ်။ကမ္ဘာတဝန်းဖြစ်ပျက်နေတဲ့စစ်မဲ့ပဋိပက္ခတွေအကြောင်းနဲ့အဲ့ဒီပြဿနာတွေပြည်လည်ရေးအတွက်ကုလသမဂ္ဂဥဆောင်လုပ်ကိုင်နေတဲ့အကြောင်းတွေကိုထည့်သွင်းပြောကြားထားတဲ့အပြင်ကောင်းတဲ့ဘက်မှာဆိုရင်လည်းကုလသမဂ္ဂရဲ့ရေရှည်တည်တံ့တဲ့ဖွံ့ဖြိုးရေးစီမံကိန်းကိုအကောင့်ထည့်ဖော်နိုင်ရေးအတွက်အများစုကအာတုံခွန်ဆက်ကြိုးစားနေကြပြီဖြစ်ကြောင်းနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုရှိလာရင်ကမ္ဘာကြီးဟာအောင်ပွဲခံနိုင်မှာဖြစ်ကြောင်းပြောကြားလိုက်ပြီး2019ခုနှစ်နှစ်သက်မှာကုလသမဂ္ဂအနေနဲ့ပဋိပက္ခတွေကိုဥဆောင်ဖြည့်ရှင်းသွားမှာဖြစ်ကြောင်းကတိပြုပြောဆိုထားပါတယ်
2019 January 1ရက်နေ့မှာကြောက်တဲ့နှစ်တဲ့အခါသမယမှာမြန်မာသမ္မတဦးဝင်းမြန်ကမြန်မာပြည်သူတွေကိုနှုတ်ခွန်းဆက်ရင်မြန်မာနိုင်ငံဟာလာမယ့်နှစ်တွေအတွင်းနိုင်ငံရေးစီးပွားရေးနဲ့လူမှုရေးကဏ္ဍတွေမှာအခွင့်အလမ်းကောင်းတွေပိုပြီးရလာဖို့ရှိကြောင်းသတင်းကောင်းပါခဲ့ပါတယ်။အမျိုးသားအကျိုးစီးပွားအတွက်အစိုးရဘက်ကအပြင်းထန်ကြိုးပမ်းနေချိန်မှာပြည်သူတွေဘက်ကလည်းပိုးပြီးတော့ပူးပေါင်းဆောင်ရွက်ဖို့ပါပန်ကြားခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့အမျိုးသားပြည်내တင့်မြန်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနကိုနှစ်တကူတဝန်လှော်တဆောင်ပေးဖို့ပြီးနှစ်တမှာပျော်ရွှင်စေဖို့ဆုတောင်းပေးခဲ့ပါတယ်။မြန်မာနိုင်ငံဒုတိယသမ္မတဦးမြင့်ရွှေကတော့နှစ်တမှာတိုင်းရင်းသားပြည်သူအားလုံးမျှော်လင့်တောင်းတနေတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြည်내 တင်းမြတ်ရေးအများဆုံးရပြီးတော့ပြည်သူတွေလူမှုစီးပွားအဖက်ဖက်ကမြန်မာတိုးတက်စေဖို့အတွက်ဆူတောင်းမေတ္တာပို့တာပေးခဲ့တယ်လို့ဒုသမ္မတဦးဟန်ရီဘန်သင်းယူကတော့အများမျှော်လင့်တောက်တာတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်နိုင်မှုအတွက်အရေးပါတဲ့ပြည်ရင်းငြိမ်းချမ်းရေးလူမှုစီးပွားတိုးတက်ဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ကြော်ဖြတ်ရမယ့်အခက်အခဲတွေကိုပြည်သူတွေအားလုံးစည်းစည်းလုံးလုံးနဲ့ဝိုင်းဝန်းအဖြေရှင်းကြဖို့အတွက်ပန်ကြပြီးနှစ်သက်ဆူတောင်းပေးခဲ့တာပါ။ဒါပြန်တိုင်းသားခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေကလည်းနှစ်သက်မှာမြန်မာပြည်သူအားလုံးတာယာဝါပြောဖို့အတွက်ဆူတောင်းပေးခဲ့တာပါ
။ကမ္ဘာအနောက်ဖက်ချနိုင်ငံတွေမှာနှစ်သက်ကူကြိုဆိုတဲ့ပွဲတွေကျင်းပဖို့ပြင်ဆင်ဆောင်ဆိုင်နေကြတဲ့အချိန်မှာကမ္ဘာအရှိဖက်ချမ်းမြန်မာနိုင်ငံအပါအဝင်နိုင်ငံအများအပြားမှာတော့2018ခုနှစ်ကိုကြော်ခံပြီး2019ခုနှစ်ကိုကြိုဆိုခဲ့ကြပြီးဖြစ်ပါတယ်။မတူညီတဲ့ဒေသဆန္ဒရှင်တွေအများအပြားရှိတဲ့ရုရှားနိုင်ငံမှာလည်းနှစ်သက်ကူပွဲတော်ကိုမကြသေးခင်ကကျင်းပခဲ့ကြပါတယ်။အရှေ့လယ်ပိုင်းကဒူဘိုင်းနိုင်ငံမှာတော့မီရှူမီပန်းနေမြန်မြန်ဆန်ဆန်ပြစ်လွတ်ပြီးနှစ်သက်ကူအကြိုပွဲတော်ကိုကျင်းပခဲ့ကြပါတယ်။ UAE နိုင်ငံမှာတော့12ကီလိုမီတာရှည်လျားတဲ့မီရှူမီပန်းနေပြစ်လွတ်ပြီး Guinness World Record ကမ္ဘာမှတ်တမ်းဆန်ကျင်အသစ်ကိုတင်နိုင်ခဲ့ကြပါတယ်။ Australia နဲ့ New Zealand နိုင်ငံတွေဟာကမ္ဘာမှာပထမဆုံးနှစ်သက်ကူကြတဲ့နိုင်ငံတွေဖြစ်တာနဲ့အညီ2019ခုနှစ်ကိုအရင်ဆုံးကူးပြောင်းသွားကြတဲ့နိုင်ငံတွေဖြစ်ပါတယ်။ကမ္ဘာမှာနှစ်သက်ကူပွဲတော်တွေကိုနှစ်စဉ်အစီအကားဆုံးနဲ့အကြီးအကျယ်ဆုံးကျင်းပလေရှိတဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလည်းမိုးရီရွာနေတဲ့ကြားကပဲတိတ်နေချီတဲ့ပြည်သက်ကြီးဟာနှစ်သက်ကူကြိုဆိုတဲ့ပွဲကိုဆင်နွှဲကြဖို့အတွက်မြို့လယ်က Times Square မှာတဖြည်းဖြည်းနဲ့စတင်စူဝေးနေကြပြီဖြစ်ပါတယ်။အကြမ်းဖက်မှုတွေနဲ့မကြာခဏရင်ဆိုင်ရလေရှိတဲ့နယူးယောက်မြို့ရဲ့နှစ်သက်ကူပွဲတော်အတွက်လုံခြုံရေးတွေကိုတင်းကျပ်စွာချထားပြီးအခုနှစ်မှာပထမဆုံးအကြိမ်ဖြစ်ရက်တပ်ဖွဲ့က Drone ယာဉ်တွေနဲ့စောင့်ကြည့်သွားမှာဖြစ်ပါတယ်။ဒါပြင် Uniform Force ရက်တပ်ဖွဲ့ဝင်တွေအပြင်အရပ်ဝတ်နဲ့ရဲတွေကိုလည်းပြည်သက်တွေထဲမှာရောချထားမှာဖြစ်ပါတယ်။သမ္မတ Donald Trump ကတော့အမေရိကန်အစိုးရရန်တဲ့တချို့ရပ်ဆိုင်းထားရတဲ့အတွက်သူနှစ်စဉ်ကျင်းပလေးရှိတဲ့ Florida ပြည်နယ် Mar-a-Lago ကခရစ်မတ်နဲ့နှစ်သက်ကူပွဲတွေကိုမသွားဘဲ Washington DC ကသမ္မတအိမ်တော်မှာပဲရှိနေပါတယ်။ဒါပေမဲ့အမေရိကန်က Fox သတင်းဌာနက December 31ရက်တနင်္လာနေ့မှာပြုလုပ်မယ့်နှစ်သက်ကူအကြိုရုပ်သံအထူးအစီအစဉ်မှာသမ္မတ Trump ပါဝင်မယ်လို့ Fox သတင်းဌာနကကြေညာထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပတဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့အတိုက်ခံတွေပြောဆိုမှုတွေပေါ်ဝန်ကြီးချုပ်ရှိတ်ခါစင်နာကရွေးကောက်ပွဲအပြီးနောက်တနေ့မှာပဲပယ်ချလိုက်ပါတယ်။သူ့ရဲ့တရားဝင်ဝန်ကြီးချုပ်နေမှာသတင်းတောက်တွေရွေးကောက်ပွဲလေ့လာသူတွေကိုတနင်္လာနေ့ကခေါ်ပြီးတွေ့ဆုံတဲ့အချိန်မှာရွေးကောက်ပွဲဟာမျှတမှုမရှိဘူးဆိုတဲ့အတိုက်ခံတွေမေးခွန်းထုတ်မှုပေါ်မှာဝန်ကြီးချုပ်ဟာစင်နာကပယ်ချလိုက်တာဖြစ်ပြီးအတိုက်ခံတွေဘက်ကခိုင်မာတဲ့ခေါင်းဆောင်ကောင်းမရှိတဲ့အပြင်မဲဆွယ်စည်းရုံးမှုတွေကိုတက်တက်ကြွကြမလုပ်ခဲ့ဘူးလို့လည်းပြောပါတယ်။ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိတယ်လို့အဲ့ဒီအတွက်မဲခွန်းထုတ်ရှာတောင်မလိုဘူးလို့ရွေးကောက်ပွဲအတွက်သူလက်ပြသူတန်ချောင်းဝန်ကြီးချုပ်ဟာစင်နာကပြောပါတယ်။အတိုက်ခံတွေဘက်ကတောင်းဆိုထားတယ်လို့ရွေးကောက်ပွဲကိုပြန်ပြီးကျင်းပမှာမဟုတ်ကြောင်းဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌKM Nuru Hudu ကပြောပါတယ်ဒါအပြင်မဲပေးတဲ့နေရာမှာမယိုးသားမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်မလာကြောင်းလည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောကြားခဲ့ပါတယ
်အင်္ဂါနေ့နေ့ခင်သတင်းအစီအစဉ်ကိုကိုစောဝင်းလိုင်းနဲ့ဒေါက်ခင်မြတ်တက်တို့ကတင်ဆက်ခဲ့တာပါရှင် VOE မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါတယ်2019ခုနှစ်တစ်မင်္ဂလာအခါသမယမြန်မာနိုင်ငံကြီးငြိမ်းချမ်းသာယာပြီးချစ်ချင်းမေတ္တာတွေနဲ့ပြည့်ဝတဲ့နိုင်ငံတော်ကြီးဖြစ်ဖို့အမေရိကန်ပြည်ထောင်စုမှာရှိတဲ့ဘာသာပေါင်းစုံကဆရာတော်တွေနဲ့ခေါင်းဆောင်တွေကစွန့်မှုန်ခေါင်းတွေအသီးသီးပို့တာလိုက်ပါတယ်နှာစင်နိုင်ပါပြီရှင
်ကျွန်တော်အနေနဲ့ကျွန်တော်ဒီပင်ခဲ့ရတဲ့နိုင်ငံနောက်ကျွန်တော်ရဲ့လူမျိုးတွေအတွက်ပေါ့နော်အာကျွန်တော်ပို့ပေးတဲ့မေတ္တာလေးနဲ့ကျွန်တော်ရဲ့ဆုတောင်းခြင်းလေးရပေါ့နော်အာကျွန်တော်တို့မြန်မာနိုင်ငံနဲ့ကျွန်တော်ပြည်သူပြည်သားတွေအားလုံးငြိမ်းချမ်းပျော်ရွှင်ပြီးတော့မှချစ်ချင်းမေတ္တာနဲ့ပြည့်ဝတဲ့နိုင်ငံတော်ကျွန်တော်တို့တူးစီပြရပါသေးလို့ကျွန်တော်စုမုံကောင်းတောင်းပါတယ
်အခုကြားခဲ့ရတဲ့အတန်ကတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကခရစ်ယာန်ကက်သလစ်ဘုန်းတော်ကြီးတစ်ပါးဖြစ်တဲ့ Father Tan Thuan ရဲ့မြန်မာနိုင်ငံအတွက်နှစ်သက်မင်္ဂလာဆုတောင်းပါမြန်မာနိုင်ငံမှာအမုန်းတရားတွေခွဲခြားဆက်ဆံမှုတွေပပျောက်နိုင်ဖို့မေတ္တာတရားနဲ့အစားထိုးဖို့ Father Tan Thuan ကအခုလိုပြောကြားခဲ့ပါတယ
်။အဲ့လိုငြိမ်းချမ်းရေးကိုဆောင်ကျဉ်းပေးနိုင်တဲ့လူတွေဖြစ်နိုင်အောင်ကျွန်တော်တို့ရဲ့စီမံပေါ်တော့မုန်းတီးတဲ့အရာတွေကိုထိချင်းမေတ္တာနဲ့အစားထိုးနိုင်ဖို့ထိခိုက်ခြင်းတွေခံစားရတဲ့အခါမှာခွင့်လွှတ်ခြင်းတွေအမြဲတမ်းစိတ်ကိုထားနိုင်ဖို့ကိုယ့်ကိုယ်ယုံမှားတန်ရားတွေဖြစ်လာတဲ့အခါမှာကိုယ့်ကိုယ်ယုံကြည်ခြင်းတွေပြန်လည်တည်ဆောက်ဖို့ထိပ်ပြအားငယ်သွားတဲ့အခါမှာလည်းအမြဲတမ်းမျှော်လင့်ခြင်းတွေနဲ့အသက်ရှင်နိုင်ဖို့အတအမောင်တွေကိုယ့်ဘဝမှာဖုံးလန်းအသိစိတ်တွေမှာဖုံးလန်းလာတဲ့အခါမှာအမြဲတမ်းဒီအလင်းနေနေပေါ့နော်အမှန်သောတရားတွေနဲ့အသက်ရှင်နေတတ်ဖို့ ဝန်ထဲကြီးကွဲနေရတဲ့အခြေမျိုးတွေကြလို့ရှိရင်ပျော်ရွှင်နိုင်တဲ့အခြေအနေတွေအတိအကျတွေရဖို့ကျွန်တော်တို့ဒီ CD ကိုပြင်ဆင်နိုင်ကြအဖြစ်ကျွန်တော်ကချစ်ချင်းမေတ္တာသူဦးစီကိုပေးနိုင်မှာဖြစ်တယ်ကျွန်တော်တို့သူဦးစီကချစ်ချင်းမေတ္တာကိုပေးဆောင်နိုင်တဲ့လူတွေဖြစ်တယ်ဆိုမြန်မာပြည်မှာရှိရဲ့ကျွန်တော်တို့သူဦးစီမျိုးကိုမောင်နှမတွေအားလုံးရရှိနိုင်ပါစေလို့ကျွန်တော်အနေနဲ့ဆုမွန်ကောင်းတောင်းပေးပါတယ်
အခုလို2019ခုနှစ်ဇန်နဝါရီလ1ရက်နေ့နှစ်သစ်အခါသမယတိုင်းရင်းသားအလုံးညီညီညွတ်ညွတ်နဲ့နိုင်ငံတိုးတက်ကြီးပွားအောင်ဆောင်ရွက်နိုင်ကြဖို့ဆုတောင်းမေတ္တာကိုတော့ဗာဂျီးနီးယားပြည်နယ်ဓမ္မအလင်းရောင်ကျောင်းတိုက်ဆရာတော်အရှင်ကုမှုဒကအခုလို့မိန့်ကြားပါတယ
်2018ခုနှစ်မှ2019ခုနှစ်သို့နှစ်သစ်ရောက်ချိန်အခါသမယမှာအလုံးသောကဘာသူကဘာသားမြန်မာနိုင်ငံသူနိုင်ငံသားအလုံးရမချမ်းသာကြပါလေ။ဒီရန်အန္တရာယ်ကင်းရှင်းကြပါလေ။ငြိမ်းချမ်းမှုတွေရရှိကြပါလေ။တဦးနဲ့တဦးမေတ္တာတွေကုလဆက်ဆံနိုင်ပြီးအားလုံးကဘာကြီးတိုးတက်ကြီးပွားချမ်းသာကြပါလေ။အထူးအဖြစ်မြန်မာပြည်မှာနေထိုင်ကြကုန်သောတိုင်းရင်းသားညီကိုမောင်နှမအားလုံးညီမညီညွတ်ဖြင့်မြန်မာပြည်ကြီးကိုတိုးတက်ကြီးပွားအောင်ဆောင်ရွက်နိုင်ကြပါစေလို့နှစ်သစ်ဆုတောင်းပြုအပ်ပါတယ်။
ကမ္ဘာမှာဒုက္ခသည်အများဆုံးနေရာဖြစ်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းမှာခိုလုံနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးခဲ့ကြတဲ့တန်းနဲ့ချီရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်ကမ္ဘာမှာနှစ်ပေါင်းအချိန်အကြာဆုံးဖြစ်လာတဲ့မြန်မာနိုင်ငံကပြည်ရင်းစစ်ပဋိပက္ခကြောင့်အခုချိန်ထိနေဆက်တလျှောက်ထွက်ပြေးခိုလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေအရေးအတွက်လည်းနိုင်ငံတကာအတိုင်းဝိုင်းကနှစ်သစ်ဆုတောင်းမေတ္တာပို့သခဲ့ကြပါတယ်အဲ့ဒီအထက်မှာကယ်လီဖိုးနီးယားပြည်နယ်အခြေစိုက်မြန်မာအမေရိကန်မွတ်စလင်စီယုံဥက္ကဋ္ဌဦးမောင်အေးရဲ့နှစ်သစ်ဆုတောင်းကတော့
ကမ္ဘာပေါ်မှာရှိတဲ့ဒီဘာသာပေါင်းစုံလူမျိုးပေါင်းစုံအားလုံးညီညီညွတ်ညွတ်နဲ့ငြိမ်းချမ်းရေးရဖို့နဲ့အဲစစ်ပွဲတွေရပ်ဖို့ကမ္ဘာတဝန်းမှာအတိဒုက္ခရောက်နေတဲ့ဒုက္ခသည်တွေအရေးဖြေရှင်းနိုင်ဖို့နဲ့အထူးသဖြင့်ဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ဗမာပြည်မှာတန်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့အတူအခြားတိုင်းရင်းသားဒုက္ခသည်တွေလည်းအမိမွေးရမြေကိုသူတို့စန္ဒအပြည့်အဝနဲ့အညီလွတ်လပ်စွာပြင်းပြန်းစွာပြန်နိုင်ဖို့အတွက်ကျွန်တော်တို့ PMA ကနေပြီးတော့စုမုံကောင်းများတောင်းအပ်ပါတယ်ခင်ဗျ
မြန်မာပါဝင်ကမ္ဘာအရှိတ်ချမ်းနိုင်ငံတွေမှာတော့ခရစ်တဂရစ်2018ခုနှစ်ကုန်လို့2019ခုနှစ်ကိုကူးပြောင်းခြင်းနှစ်သစ်အခါသမယကိုအစဉ်လာမပြတ်ပျော်ရွှင်စီကားစွာနဲ့ဆင်နွှဲဖြတ်သန်းခဲ့ကြပါပြီမြန်မာနိုင်ငံနဲ့နိုင်ပေါင်း12နိုင်ကွာပြီးနောက်ကျတဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာအနောက်ဖက်ချမ်းမှာတော့မကြခင်ကြားရောက်တော့မဲ့နှစ်သစ်ကူးအချိန်ကိုဆင်နွှဲဖို့အသင့်ဖြစ်နေကြပါတယ်ရှင
်
2019နှစ်သစ်မင်္ဂလာအခါသမယမြန်မာနိုင်ငံကြီးငြိမ်းချမ်းတာယာဝါပြောဖို့ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကလည်းစုမုံကောင်းတောင်းလိုက်ပါရရှင်အခုတော့နှစ်ကုန်အထူးစီစဉ်မြမရေးတုံးသက်ချက်ကိုတင်ပြမှာပါ2018ခုနှစ်အတွင်းမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အဖြစ်အပျက်တွေတဲ့ရခိုင်ပြည်နယ်ပဋိပက္ခဟာအရေးကြီးဆုံးနဲ့အထင်ရှားဆုံးဖြစ်ရပ်တစ်ခုဖြစ်သလိုနိုင်ငံတကာဖိအားတွေကိုလည်းအများဆုံးရင်ဆိုင်ခဲ့ရတဲ့နှစ်လို့ VOA မြန်မာပိုင်းစီစဉ်ဦးကျော်ဇန်တာကတုံ့သက်ပါတယ်ဦးကျော်ဇန်တာနဲ့ VOA မြန်မာပိုင်းစီစဉ်ဌာနမှဦးတန်းလွင်ထွန်းတို့ရဲ့2018မြမအရေးတုံ့သက်ချက်ကိုနားဆင်နိုင်ပါပြီရှင်
ဒါများအားလုံးမင်္ဂလာပါခင်ဗျာကွန်ဆူနာမန့်2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့အခြေအနေအရေးကြီးတဲ့ဖြစ်ရပ်တွေကိုမြန်မာပိုင်းအစီအစဉ်ဌာနမှဦးသံတွင်တုံ့တက်တင်ပြတော့မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီပြီးခဲ့တဲ့နှစ်မှာဖြစ်ခဲ့တဲ့အကြောင်းတွေကိုတုံ့တက်ပြောမပြောခင်ပေါ့နော်လာမယ့်2019ခုနှစ်အတွက်မင်္ဂလာပါလို့နှုတ်ဆက်ပါရစေခင်ဗျာ
ဆိုမြန်မာနိုင်ငံရဲ့အခြေအနေရရဟာ2018ခုနှစ်ကဖြစ်လာတဲ့အခြေအနေရဲ့အဆက်ပဲရှိပါတယ်ဒါပေမဲ့ဒီအထက်မှာတော့အဲ့ဒီအခြေအနေတွေဟာတိတ်ဆိုးဆိုးရွားရွားကြီးဖြစ်သွားတယ်
ဒီမို့လုံးဝကြီးကြီးစားတာတိုးတက်ကောင်းမွန်လာရုပ်ပြောပြီးတော့ခက်လိမ့်မယ်ထင်ပါတယ်အဲ့မှာအရေးကြီးဆုံးတဲ့အထင်ရှားဆုံးဖြစ်ရတစ်ခုကတော့ရခိုင်ပြည်မြောက်ပိုင်းကိစ္စဖြစ်ပါတယ်တကယ်ကြတော့နှစ်ထောင်ဆယ်ရှစ်ခုနှစ်ဟာမြန်မာနိုင်ငံအစိုးရအပေါ်နိုင်ငံတကာရဲ့ PR
အတိုးမြင့်ဆုံးဖြစ်ခဲ့တဲ့နှစ်လို့လည်းပြောလို့ရတယ်ခင်ဗျာဒီအကြောင်းလေးကျွန်တော်တို့ဆက်ပြောကြတာပေါ့မှန်ပါတယ်တစ်ဆက်ထဲမှာပဲအနောက်အုပ်စုဒီမိုကရေစီနိုင်ငံတွေရဲ့ဖိအားမြင့်လာလေလေတရုတ်ကသူတို့ဘက်ကအစာစီရလာလေဆိုတဲ့သဘောကတရုတ်တပ်ပူပြီးအကျိုးရှိလာလေဆိုတဲ့သဘောမျိုးကိုလည်းကျွန်တော်တွေ့ခဲ့ရပါတယ်အခုခါမှာတရုတ်နဲ့နှိစက်တဲ့လို့ပြောမဲ့ဒီမြန်မာနိုင်င do baru mana le sisi zazali tuang le nainya lala le sejarah tu ya, dari urusan juga jono suni ya bokna.
Okay, pertama urusan ujian apa biar hari di miaupain le di jekai biar kisah bokna. Di kisah solusi ni, natang sesi tau muka apa ni? Jono natang sekunye ka selu biar lu ya bok. Ayi natang sekunye ogul laga ni, pikir le asa jempe jekai muka ni biar suya berkerja seta berkerja ni biar. Di negeri China mula lalu, tapi nampak aku Rohingya di Muslim Bangladesh terbiar dua jari. Sudu bangsa ini tanah cilau dek ni tamu orang yau dua jari. Tapi di luar itu pemain biran itu pihak koyi, pihak le niya pihak boleh kisah ada. Nampak sesi itu kulo Bangladesh nampak yau zaman nampak apa jauh jari. Jauh jari memang dah lapik le nuen balal orang solusi. Dah jatuh mata memang. Tiang apa yang melalui ini jauh. Hello, dah awam yang mumi sih dia cini bo no. So, di kisah usah biar lomban ni aze cini lulu, jangan ubi lulu jare.
Baik. Cina mah ber, tenai tudung ini lomban ni, nak biar di dalam ni, ni yang ini ber, sejak yang cini mesti dibusuas biar yang apa cipare. Tuh orang mah ber, jodoh itu sekarang ni ada selesai ni lecun jaga ya ber. Tapi ni mah suara atau suru ni ne, tan nanti Juzan ya, tu kah dari jangan lekam buat senyapin lupa jono ya tu ya balik mian. Tapi jangan empat tapi jenuh ya, dari nak kujut atau di menjadi ingat diri dah tu abis tempo kerja jenuh jauh mak mian.
Okay. Tenggelaris nengangan ini jangan lama tu kah dari ku hilangan ini soin aku ya juzul lekam ye sekarang kau langan ini soin nengangan ni saya cuci diri dah kah ini sen tahun biola we juzul lekam ye sekarang mah juzul bu season tahu barai. Hari season desi ku sekarang tahu mungkin usul tunga senpi barai.
สมมุติว่าชื่อนี้ก็ลาแล้วปีเนี่ยบริษัทก็จะซื้อลงอยู่หมู่ดูลงอยู่หมู่แต่กูไปยาวล่ะพี่ส่วนกูรู้ว่าเสียอะไรไม่เสียกูเรียกมาทุกผู้พี่เนี่ยกูรู้มาจากวันศุกร์อะไรอันนี้ก็ไอ้จะซื้อลงอยู่หมู่ดูลงอยู่หมู่ศุกร์อะไรเสียปีแล้วเนี่ยกูรู้ว่าเราก็มาทุกเช้าตรงเนี่ยเนี่ยเสียอะไรฟังพี่ไหมใส่ใส่เสียไหมพี่มาแต่กูมาแต่ยายไหมพี่ยายมาแต่อยู่ ปีนั้นเนี่ยนี่มันก็จะมาอีกมันก็เนี่ยดูเลยจะมาอีกสิ่งไหมปีนั้นเนี่ยดูเก็บยังนะที่สิ่งเดียวมีด้านสุดส่วนมีด้านสุดสิ่งยังได้คือว่าทั้งวันปีมาพิมพ์มาเนี่ยแล้วปีนี้เนาะที่อันนี้มาสิ่งปีนั้นดูเลยก็ลงหัวหัวหน้าในจอหน้าในจอหัวแต่ยังอีกตัวหนึ่งยังอีกเนาะมีด้านหนึ่งยังอีกอันนี้มาเอ็กซ์ปีนั้นเนี่ยคือว่า
ตาบุกงจ้าสังเกตุผู้ว่ามาพิบาร์ตาบุกงจ้าสังเกตุเนี่ยทางเงี้ยเจนี่กูวิวอีกาด้วยส่วนมีเมียนดามาเชื่อมยาดูการ์โรสังเกตุดาวเงี้ยอุโสชีอองพิบีเนี่ยทางเงี้ยเจี๊ยบกูทราบยอบยาบาร์เลยฉันรู้ว่าจะอีสาวุชาวนั่งงานลงเลยเราคนในน่าเฮาส์จะท่องในกูเสียอันนี้สาวุรีมาดูข้าเดชสุสุบองจีด้วยเปล่าในทางไหนมาเลยฉันรู้มีตาสุนันส่วนเนี่ยชาวท่องจอ
ลุยชาวทองจ๋อมีดาวสุชาวทองจ๋อลุยตรงทองจ๋อมีอาชาทับไปไหนบ้าง
โอเคส่วนดิสกันโอ้เป็นเส้นนี้ละเป็นเชิงเรียกว่าสับปีกเป็นนี้ละบ้างแล้วนั่นสัตว์ตรงนี้ตลาดเนี่ยท้องเสียเนี่ยสับปีเป็นเส้นนี้ละจ๊ะตลาดวันเรียกว่าสับปีเป็นเส้นนี้ละบ้างเนาะกูส่วนยังดาวสุแต่ไม่นิบาสีตัวอีกบ่ไอ้แต่นิบากะลาด้วยมาดิสกันมาลานิเมลุที่เอามาเอาไม่ใช่เดียวส่วนยังเล่วยังดาวสุดีดอสีเกี่ยวกับแต่เนี่ย
ดูว่าเราบิดาจูเป็นยูริสีเรียกนี่ยาวที่สังข์มาจากอินเดียกันไปแล้วเจ้าเนี่ยบุษบกที่สังข์นี้ไอ้ลูกเจ้าเวลาดูดูข้อเดรุนิทันบูด้วยลงส่งเส้นเต็มเช่นนี้ว่าเวลาเนี่ย
โอเคสนุกเช่นกันโอเค
ဟုတ်ကဲ့အဲ့တော့အခုလို VOA သတင်းတောက်တွေအပါအဝင်ပေါ့နော်နိုင်ငံတကာသတင်းတောက်ချို့ကိုပြည်တွင်းသတင်းတောက်တွေကိုမြန်မာနိုင်ငံအစိုးရဘက်ကနေပေါ့နေမြေတွေကိုခေါ်ပြီးတော့အခြေအနေတွေပြရှင်းလင်းပြသမှုတွေလုပ်တယ်အဲသူတို့တွေဘာတွေလုပ်နေသလဲဆိုတာပြောပြမယ်နိုင်ငံတကာရဲ့အမြင်ကတော့ဒီလောက်ရတရားလုံလောက်မှုတိတ်မရှိဘူးအထူးသဖြင့်ပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတော့ထောက်ပြနေရရှိရခင်ဗျာ
နိုင်ငံတကာအသိုင်းအဝိုင်းဆိုတဲ့နေရာမှာမြန်မာနိုင်ငံကတော့အနောက်နိုင်ငံတို့ကုလသမဂ္ဂတို့ထက်အာရှနိုင်ငံတွေအိန္ဒိယအာဆီယံနိုင်ငံတွေနဲ့ထိတွေ့ဆက်ဆံတာကိုပိုပြီးလုပ်ပြခြင်းတဲ့သဘောရှိပါတယ်။ဒါကြောင့်လည်းပဲမကြသေးခင်ကပဲအာဆီယံအဖွဲ့အတွင်းမှုကိုယ်တိုင်အဲဒီကိုသွားပြီးတော့လေ့လာခဲ့တာလည်းပဲကျွန်တော်တွေ့လိုက်ရပါတယ်ခင်ဗျာ
။ဟုတ်ကဲ့
။အခုဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာဘယ်လိုကြာဆင်းနေတာဆိုတော့ကျွန်တော်ဆက်လက်ဆွေးနွေးရအောင
်။နောက်ဆုံးနဲ့အရေးကြီးဆုံးကိစ္စအဲ့ဒါကတော့ဗာလဲဆိုတော့အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှာမြန်မာနိုင်ငံဒီရခိုင်ပြည်မှာဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ဒါဟာ genocide လူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုပြီးတော့ဒီပါတီနှစ်ရစလုံးပေါ့ဒီ Republican နဲ့ Democrat Party နှစ်ခုစလုံးကတခဲနဲ့အဆိုတင်သွင်းပြီးတော့ထောက်ခံခဲ့တဲ့ကိစ္စဒီထောက်ခံခဲ့လိုက်တဲ့အတွက်ကြောင့်မလို့ဒီလွှတ်တော်ရဲ့ဒီဆုံးဖြတ်ချက်ကိုအမေရိကန်အစိုးရကိုပါတင်ပြပြီးတော့ဖိအားပေးမှုတွေလုပ်လာလိမ့်မယ်လို့ကျွန်တော်ယူဆရတယ်လောလောဆယ်အားဖြင့်တော့ဒီအမေရိကန်အစိုးရနဲ့ဒီမြန်မာအစိုးရရဲ့အစိုးရချင်းမူဝါဒကြားမှာလောလောဆယ်အားဖြင့်တော့ဘာမှတော့မဖြစ်သေးဘူးလေဒါပေမဲ့လည်းနောက်ပိုင်းမှာဒီကိစ္စလေးတွေကတရားမှုရှိလာနိုင်တယ်စီးပွားရေးဖွံ့ဖြိုးမှုကိစ္စတွေအကူအညီပေးမှုကိစ္စတွေဒီပိုင်းတွေမှာတရားမှုတွေပေါ်လာလိမ့်မယ်လို့တော့ကျွန်တော်ယူဆရတယ်ခင်ဗျ
ဒီလိုထိုင်နိုင်တဲ့အလားအလာကိုတော့ပမကတ်ထိုင်မှာကလည်းဆွေးနွေးထားတာရှိပါတယ်ခင်ဗျာကျွန်တော်ကြည့်ရပါမယ
်ဟုတ်ကဲ
့ We'll make it much more difficult to provide certain kinds of assistance. There'll be humanitarian assistance and some of the things on democracy I assume.
အကူအညီတချို့ပေးဖို့ပို့ပြီးတော့ခက်ခဲရှိလာနိုင်ပါတယ် humanitarian assistance လို့ခေါ်တဲ့စာနာမှုအထောက်အပံ့တွေဒီမိုကရေစီနဲ့ပတ်သက်တဲ့အကူအညီတချို့လည်းပါလာလိမ့်မယ်ထင်ပါတယ်ရင်းနှီးမြှုပ်နှံမှုကိုလည်းထိခိုက်ပါလိမ့်မယ်ပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေကိုနောက်တွန့်သွားစေပါလိမ့်မယ်ဘာကြောင့်လဲဆိုတော့သူတို့ကရင်းနှီးမြှုပ်နှံလိုက်ရင်အကူအညီမပေးတဲ့အစိုးရတရက်ကိုအကူအညီပေးနေတယ်လို့အထင်ခံကြရမှာမို့ဖြစ်ပါတယ်ဒါကြောင့်ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအပေါ်အနှုတ်လက္ခဏာအကျိုးသက်ရောက်မှုရှိနိုင်ပါတယ
်တိုင်းပြည်ပုံရိပ်ကျဆင်းတဲ့အပိုင်းပေါ်လေအဲဒီတိုင်းပြည်ပုံရိပ်ကျဆင်းတာနဲ့အတူဒေါန်ဆန်းစုရဲ့ပုံရိပ်လည်းအများကြီးကျဆင်းခဲ့ပါတယ်တကယ်တော့မြန်မာနိုင်ငံပုံရိပ်မြင့်တက်ခဲ့တာဟာဒေါန်ဆန်းစုကြီးကြောင့်ဆိုရင်မှားမှန်မဟုတ်ပါဘူ
း
အခုကမှဒေါန်ဆန်းစုကြီးကိုချီးမြှင့်ထားတဲ့မြန်မာနိုင်ငံသမ္မတသူကိုနိုင်ငံတကာရဲ့ဒီမိုကရေစီလူခွေအိုက်ကွန်ပေါ်လေဒီမစ်ရှုတူဆောင်လို
့
ငါသတ်မှတ်ခဲ့ရတာကဘာကအခုအဲ့ဒါကိုပြန်လည်ရေးသွင်းနေပါတယ်အများကြီးပဲအများကြီး2018ခုနှစ်အတွင်းမှာတောက်လျှောက်ဆိုဆိုတွေးခဲ့ရပါတယ်နိုဘယ်ငြိမ်းချမ်းရေးဆုတော့ရုပ်သိမ်းတာမတွေးရပါဘူးကျန်တဲ့ဆုတွေကရောကျန်များကျန်သေးလားမသိပါဘူ
းနိုဘယ်ငြိမ်းချမ်းရေးဆုဆိုလို့ရှိရင်ရုပ်သိမ်းဖို့ဆိုပြီးတော့တင်ပြချက်တွေတချို့ရှိတယ်ဒါပေမဲ့နိုဘယ်ကော်မတီကသူတို့အနေနဲ့နိုဘယ်ဆုချင်းမြို့ဖို့ပဲတာဝန်ရှိတယ်ရုပ်သိမ်းဖို့ဆိုတဲ့အစီအစဉ်မရှိဘူးဆိုတဲ့သဘောပြောထားတာကျွန်တော်သိလိုက်ရပါတယ်အဲဒီလိုရုပ်သိမ်းခံရတဲ့စုတွေထဲမှာနည်းနည်းထူးခြားတဲ့စုတွေပေါ့နော်အဲ့ဒါမှာဒီထူးခြားတဲ့လူခွင့်ရေးဆိုင်ရာစုဆိုလို့ရှိရင် Amnesty International အဖွဲ့ကနေပေးထားတဲ့လူခွင့်ရေးစုရုပ်သိမ်းခံရတဲ့ကိစ္စရှိတယ်ပြီးတော့သိပ်များမကြခင်ကပဲဒီကိုရီးယားနိုင်ငံကချိမြင့်ထားတဲ့ဂွမ်ဂျောလူခွင့်ရေးစုဆိုလို့ရှိရင်လည်းဒါဒေသတွင်းမှာအတော်လေးကိုဂုဏ်ယူဆောင်စုပေါ့နော်ဒါကိုရုပ်သိမ်းသွားတာတွေ့ရတယ်ဆိုတော့ဒါကဒေါအောင်ဆန်းစုကြည်အတွက်ပုံရိပ်ကိုအကြီးအကျယ်ကြာဆင်းစေတဲ့ကိစ္စပဲသူတို့ထောက်ပြတဲ့ကိစ္စတခုကတော့ဘာလဲဆိုတော့ဒေါအောင်ဆန်းစုကြည်ဟာသူ့မှာရှိတဲ့ moral authority လို့ခေါ်တဲ့သူ့ရဲ့ဟိုလွှမ်းမိုးနိုင်တဲ့လူထုကိုလွှမ်းမိုးနိုင်တဲ့ဩဇာအာဏာကိုတုံးပြီးတော့သူပြောစရာရှိတာတွေကိုထောက်ပြဝေဖန်ပြပြင်းစင်မပေးတဲ့သဘောရှိတယ်ဆိုပြီးတော့ထောက်ပြထားတာကျွန်တော်တွေ့ပါတယ
်တချို့ကလည်းပဲဒေါအောင်ဆန်းစုကြည်ဒီလိုမပြောတာဟာဒေါန်ဆန်းစုကြီးကဘာမှလုတ်ပိုင်မင်းမရှိတဲ့အတွက်ကြောင့်မပြောတာဖြစ်တယ်ဘာမှမထီရောက်နိုင်လို့မပြောတာဖြစ်တယ်ဆိုတဲ့သဘောနောက်ပြီးတော့ဒီကိစ္စမှာအဓိကပါဝင်ပတ်သက်နေလို့ဆွဆွဲခံရတာမြန်မာစစ်တပ်ဖြစ်တယ်ဆိုတာစစ်တပ်နဲ့သူခန္ဓာကိုယ်စားမဖြစ်ချင်လို့ဒီကိစ္စမှာမပြောဘဲနေတာလို့လည်းတွေးကြရလို့ရှိပါတယ်သို့တော်လည်းပဲစုယုတ်သိနေလူတွေဘက်ကတော့သူဟာဘယ်လိုပဲလုတ်နိုင်ပြီဖြစ်စေမလုတ်နိုင်ပြီဖြစ်စေသူရဲ့ moral authority ကိုတော့သူကသူရဲ့ဂုဏ်သိက္ခာနဲ့လျော်ညီစွာထောက်ပြဝေဖန်ဖို့စဉ်းနေဆိုပြီးတော့ပြောကြပါတယ်
ဒါကတော့ဥကြော်စန္ဒာနဲ့ဥတန်းလွင်ထွန်းတို့ရဲ့နှစ်ကုံအထူးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်းလွင်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်2019ခုနှစ်ဇန်နဝါရီလ1ရက် VOE မြန်မာပိုင်းရဲ့အင်္ဂါနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
မြန်မာစီဝါရေးအခြေခံအပြင်တောက်တော်လေးနဲ့ခိုင်ခိုင်မာမရှိဘူးအဲဒါကြောင့်ဒီတရုတ်နဲ့အမေရိကန်နဲ့
ဒါကတော့မြမစီးပွားရေးနှစ်ချုပ်သုံးသက်ချက်အစီအစဉ်ဖြစ်ကိုဇော်ဝင်းလိုင်တင်ဆက်တဲ့အခါမှာအပြည့်အဝနားဆင်ရဖို့ရှိပါတယ်။ဒါအပြင်တူတာဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကျမတို့မကြာခင်နိုင်ပိုင်းအကြမှာအမေရိကန်ပြည်ထောင်စုမှကြာရောက်တော့မဲ့နှစ်သစ်ကူပွဲတော်တွေဘလို့စီစဉ်တယ်လဲဆိုတာနဲ့ပတ်သက်လို့နှစ်ပေါင်း100ကြာကြာကျင်းပလာခဲ့တဲ့နယူးယောက်မြို့လေကောင်က Times Square ရဲ့အခြေအနေကိုဒေါ်လလတန်းကပြောပြမှာပါမကြာခင်မှာဒီ Times Square ကြီးမှာခမန်းချေလူတသန်းလောက်နှစ်သစ်ကိုစောင့်ကြိုရမှာမီးအောင်ဆုံးအပြည့်ထွန်းထားတဲ့ Crystal ဘောလုံးကြီးနဲ့စင်နွဲကြိုဆိုကြတော့မှာပါဒေါ်လလတန်းပြောပြတာကိုကျမတို့နားဆင်ကြရအောင်ပါရှင
်ဒရီကန်ပုံတံဖန်ပြအချက်ပေါင်း2688ခုရှိရမှာအနီးအပြားအစိမ်း LED မီလုံပေါင်း 32,000 တပ်ဆင်ထားတာဖြစ်ပါတယ်။ဒီဖန်ပေါ်လုံးကြီးကိုနှစ်သစ်ကူးမတိုင်မီတည့်ရလို 1 Times Square ရဲ့ခေါင်းမိုးပေါ်မှာတင်ထားတာဖြစ်ပြီး2019နှစ်ဝင်လာတဲ့နောက်ဆုံးအချိန်ကောင့်ဒေါင်းလုပ်ရမှာမြစ်တကောင်ဒေါင်းနဲ့ထိုးတာနဲ့ဖန်ပေါ်လုံးကြီးဟာအောက်ကိုတဖြည်းဖြည်းကျလာမှာဖြစ်ပါတယ်။အခုလိုအချိန်ကိုက်လုံနိုင်ဖို့ကနည်းပညာသိက္ခာခက်ခဲနေနေတယ်လို့ဒီဖန်ပေါ်လုံးကြီးကိုပိုင်တဲ့ Fiscal Living က Tom Brennan ကပြောပါတယ
် When you hold this up right here you can actually see I mean look at
the ဒီ Crystal ဖန်ပေါ်လုံးကိုတွေ့ရကြည့်မယ်ဆိုလို့ရှိရင်အလင်းရောင်တွေဖြတ်ထွက်နေတာကိုတွေ့ရပါလိမ့်မယ်ဘက်ပေါင်းစုံကတညီတည်းဖြတ်ထားပြီးတော့ဖန်ပြားချက်ပေါင်း2688ချက်ရှိပါတယ်နှစ်စဉ်ဖန်ပြားပေါင်း192ချက်ကိုလဲပါတယ်ဆယ်နှစ်ကြာလာတဲ့အခါမှာအဲ့ဒီလိုလဲထားတဲ့ဖန်ပြားချက်တွေကဆက်ထားသလိုဖြစ်နေပြီးတော့လူသားတွေရဲ့လှပတဲ့နှလုံးသားခံစားချက်ကိုထင်ဟပ်ပေါ်လွင်စေပါတယ်။ဒါကထင်ရှားတဲ့ Waterford Times Square ဖန်ပေါ်လုံးကြီးပါပဲ
။ဈေးကြီးလှတဲ့ Waterford ဖန်သားနေပြုလုပ်ထားတဲ့ဒီဖန်ပေါ်လုံးကြီးကို New York Times Square မှာအခုလိုနှစ်သစ်ကိုကြိုဆိုတဲ့ဥတီချက်ကတော့ကဘာတပွား Harmony ဆိုတဲ့ငင်းချန်းစွာတာတူညီမြတဟဇာတရှိရေးပင်ဖြစ်တယ်လို့လဲ Mr. Bennett ကပြောပါတယ်။ New York မှာစတင်မဲ့Times Square မှာနှစ်သစ်ကိုကြိုဆိုတဲ့ဒီအခမ်းအနားကိုလူသစန်းလောက်လာရောက်ကြည့်ရှုလိမ့်မယ်လို့ NYPD New York ရဲကခန့်မှန်းထားပြီး Times Square နေရာကိုထီကျော်ဖို့အကြီးနဲ့အရက်တို့ကိုမယူဆောင်ဖို့ပိတ်ပင်ထားပါတယ် New York ရဲကတော့လူအုပ်ကြီးကိုပထမဦးဆုံးချိန်ဖြစ်အဝေးထိန် drone နဲ့ကောင်းကင်ယံကစောင့်ကြည့်သွားမှာဖြစ်တယ်လို့လည်းဆိုပါတယ် New York Times Square ရဲ့ဒီနှစ်ကြိုဆိုမှုနဲ့ပတ်သက်လို့မြို့ကံဖြစ်တဲ့ကိုမိုးချန်ကိုမေးကြည့်ခဲ့ပါတယ
်။အခုကတော့နယူးယောက်မှာတော့ကျွန်တော်တို့ရာသီဥတုက45ဒီဂရီလောက်ရှိတယ်။မိုးလည်းရွာနေတယ်ဆိုတော့လေထင်သလောက်တော့လူများမယ်တော့မထင်ဘူး။နယူးယောက်မြို့ရဲ Times Square မှာပေါ့နော်။ပြည်ရဲ့အတိုင်းပဲအားလုံးသိကြတဲ့အတိုင်းပဲ။အဲဖန်နဲ့လှုပ်ထားတဲ့အဲ့ဒီမီးလုံးကြီးဆိုတာကတော့အထက်ထဲမှာမီးလုံးအသေးလေးတွေအများကြီးပေါ့နော်။အဲပြီးလို့ရှင်သူကနယူးယောက်12နာရီထိုးတာနဲ့သူကမထိုးခင်လေးပေါ့နော်။10မိနစ်လောက်အလိုမှာကြာလာပြီးတော့မှနယူးယောက်ကိုနှုတ်ဆက်တဲ့အနေနဲ့ဒါ countdown လုပ်တယ်ခေါ်တာပေါ့နော်ကျွန်တော်တို့ဒီမှာတော့ဆိုတော့အဲ့ဒါနဲ့ကြိုဆိုကြတာပေါ့နော်ကြိုဆိုအဲ့ဒီဖန်လုံးကြီးကတော့နှစ်စင်ဒီရာတော့မဖြစ်မနေကျွန်တော်တို့ညူယောက်ရဲ့ထုံနှန်းစင်လာလို့မျိုးဒါအဓိကကြတဲ့ဟာအဲ့ဒီနားမှာပဲလူတွေသွားစုကြတာဟိုဒီညကတော့အခုဒီမှာမိုးလေးယွာနေတယ်ရာသီဥတုကတော့တိတ်မအေးဘူးပေါ့နော်တော်တော်လေးပဲမိုးယွာနေတဲ့အတွက်ကြောင့်လူများမယ်လို့တော့မထင်ဘူးဒါပေမဲ့လို့လူများဆိုပေမဲ့နှစ်စင်မရှိဘူးဆိုလို့ရှင်တိတ်နဲ့ချီပြီးတော့မှလူတွေကတော့ သွားလေးရှိတယ်။အဲရာသီဥတုကောင်းတဲ့ညတယ်ဆိုလို့ရှင်တော့လူကတန်းနီးပါလာတော့ရှိမယ်လို့ခမှန်းရတာပါနော်။ဆိုတော့တေချာတာကတော့လူကတော့တိတ်နဲ့ချီမယ်။အဲမင်းရအထိကတော့ကျွန်တော်တို့တွေ့နေရတာဟိုလုံချုံကြီးကတော့အပြည့်ပဲ။လူလည်းပြင်ဆင်ကြပါတော့ကျွန်တော်တို့မြန်မာတွေအနေနဲ့ကတော့ကိုယ်မိသားစုတွေကိုယ်တငယ်ချင်းတွေအဲစုဖွဲ့ပြီးတော့မှစားကြတောက်ကြပြောကြပြီးတော့နှစ်စစ်ကိုကြိုဆိုကြဖို့အတွက်ပြင်ဆင်နေကြတာပါ
။ဒီနှစ် Times Square ရဲ့နှစ်စစ်ကိုကြိုဆိုရမှာထူးခြားချက်တစ်ခုကတော့ဒီဖန်ပေါ်လုံးကြီးကိုတင်ရမှာပထမဦးဆုံးချိန်ဖြစ်တူအမေရိကန်ချစ်ကြီးအသင်းဥက္ကဋ္ဌကခလုတ်နှိပ်တင်ဖို့ရှိပါတယ်ဒီ Times Square ဖန်လုံးကြီးဟာကမ္ဘာပေါ်မှာအကြီးဆုံးဖြစ်ပြီး၆တန်နီးပါးလေးတန်လည်းဖြစ်ပါလိမ့်ရှင်
အမေရိကန်ပြည်ထောင်စုမှာတော့နယူးယောက်မြို့ကြီးအပါဝင်မြို့ကြီးပေါင်း10မြို့မှာညတကောင်ရန်နှစ်တကူအချိန်ကြိုဆိုမဲ့နှစ်တကူပွဲတော်တွေကိုကျင်းပဖို့ပြင်ဆင်နေပါတယ်ရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ကိုကျော်အောင်လွင်နဲ့အတူကောက်နှုတ်တင်ပြမှာပါ
။မြန်မာနိုင်ငံအတွက်အရှိမလဲပြဿနာအနောက်မှာလဲပြဿနာဆိုတဲ့ခေါင်းစဉ်နဲ့ပတ်တဲလစ်နာရဲ့ဆောင်းပါးကိုဒီဇင်ဘာလ28ရက်နေ့ထုတ် Asia Times သတင်းမှာဖော်ပြထားပါတယ်။ပြည်ကတဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံကမကောင်းတဲ့သတင်းတွေမနာတမ်းဆိုသလိုထွက်လာခဲ့ပြီးအခုနှစ်သင်မှာလည်းမြန်မာအတွက်သတင်းကောင်းတွေကြားဖို့မျှော်လင့်ချက်ကခက်နေနေပါပဲရိုညာဒုက္ခသည်ပြဿနာဒီပြဿနာနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်းဆောင်တွေနိုင်ငံတကာပြစ်မှုခုံရုံးမှာလူမျိုးတုံးတပ်ဖြတ်မှုနဲ့တရားစွဲဆိုခံရနိုင်မဲ့အခြေအနေတွေလည်းရှိနေပါတယ်ရိုညာတွေကိုနှိမ်နှင်းခဲ့မှုနဲ့ပတ်သက်ပြီးမြန်မာစစ်ကောင်းဆောင်တချို့ကိုအမေရိကန်ပြည်ထောင်စုကအေးအေးတန်ခတ်မှုတွေရှိလာသလိုဥရောပသမ္မတကလည်းမြန်မာနိုင်ငံနဲ့ကုံသွယ်ရေးမှာအခွန်ကင်းလို့မှုကိုပြန်ပြီးတော့ရုပ်သိမ်းမှုစဉ်းစားနေပါတယ် Reuters သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုထောင်ဒဏ်9နှစ်ချမှတ်လိုက်တဲ့ကိစ္စနဲ့အခုဒီဇင်ဘာလအတွင်းစစ်ဆန့်ကျင်ရေးဆန္ဒပြသူကချင်လူငယ်3ဦးကိုအသေးဖြတ်မှုနဲ့ထောင်ချလိုက်တဲ့ကိစ္စတွေကလည်းမြန်မာနိုင်ငံအတွက်နာမည်ပျက်စေတဲ့အချက်တွေဖြစ်ပါတယ်အချိန်ကနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုရဲ့သင်္ကေတဖြစ်ခဲ့တဲ့တောင်ဆန်းစုကြည်ဟာ2018ခုနှစ်အတွင်းပြင်းပြင်းထန်ထန်အပြစ်တင်ဝေဖန်ခံရဆုံးနိုင်ငံကောင်းဆောင်တဦးဖြစ်ခဲ့ပါတယ်နိုင်ငံကမှာတော့အောင်ဆန်းစုကြည်နာမည်ပြက်နေပေမဲ့မြန်မာပြည်တွင်းမှာတော့သူ့ကိုလူကြိုက်များနေတော့မှာပဲဥရောပနိုင်ငံတွေကမြန်မာနိုင်ငံမှာစီးပွားရေးလုပ်ကိုင်ရတာကိုစိတ်ပြက်တဲ့နှုန်းကလည်း2018ခုနှစ်အတွင်းတိတိတသားသားတိုးလာခဲ့ပါတယ်နိုင်ငံကရင်းနှီးမြှုပ်နှံမှုနှုန်းကလည်း2013ခုနှစ်ကစတွက်ရင်အနှိမ်ဆုံးအဆင့်ကိုရောက်ခဲ့ပါတယ်အခုလိုစီးပွားရေးအရနိုင်ငံရေးအရအကျက်တဲတွေမြန်မာနိုင်ငံရင်ဆိုင်နေရတဲ့အချိန်မှာဒီခွင့်ရေးကိုအမိအယတုံးချခဲ့တာကတော့တရုတ်နိုင်ငံပါပဲကျဆင်းခဲ့တဲ့တရုတ်မြန်မာဆက်ဆံရေးကိုတရုတ်ဘက်ကပြန်အရယူခဲ့ပြီးတရုတ်ရဲ့လွှမ်းမိုးမှုကိုပြန်ပြီးတော့မြင့်တင်နိုင်ခဲ့ပါတယ်။ဒီဇင်ဘာလ21ရက်နေ့တုန်းကကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ကြေညာချက်မှာတော့တရုတ်မြန်မာနယ်စပ်တစ်လျှောက်စစ်စင်ရေးနယ်မြေအလိုက်စစ်ရေးလှုပ်ရှားမှုတွေကို AP လာတီရဆိုင်မယ်လို့ဆိုထားပါတယ်။ဒီလိုလုပ်တာဟာနိုင်ငံတကာမှာနာမည်ပြက်နေတဲ့မြန်မာစစ်တပ်ရဲ့ပုံရိပ်ကိုနာမည်ကောင်းရလာအောင်ပြည်ရဲ့စင်မီလုပ်နေတာလို့လေလာသူတွေကသုံးသပ်ကြပါတယ်။ဒီကြေညာချက်ဟာမြန်မာနိုင်ငံရဲ့ညီညာရေးနဲ့စစ်ရေးကိုတော်ဆန်းစုကြည်ဥဆောင်တဲ့အရသားအစိုးရကထိန်းချုပ်နေတာမဟုတ်ပဲစစ်တပ်ကပဲထိန်းချုပ်ထားတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်လို့ဘတ်တလ်နာရဲ့ဆောင်းပါးကို Asia Times သတင်းမှာဖော်ပြထားပါတယ
်အိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားလှုပ်ဆောင်နေတဲ့ကလဒန်စီမံကိန်းမှာမီဇိုရန်ပြည်နယ်နဲ့မြန်မာဘက်ခြမ်းကိုဆက်ဆက်ဖောက်လုပ်မယ်အဝေးပြေးလမ်းမစီမံချက်ကအချိန်မီမပြီးတာ၃ချိန်ရှိပြီဆိုတဲ့ခေါင်းစဉ်နဲ့ Rajiv Bhattacharya ရဲ့ဆောင်းပါးကို First Post သတင်းမှာ January 1ရက်နေ့ကဖော်ပြထားပါတယ်အိန္ဒိယဘက်ချမ်းမီဇိုရန်ပြည်နယ်တောင်ပိုင်းလောက်တလိုင်းမြို့နယ်မြန်မာနိုင်ငံနယ်စပ်အနီးကဇိုရင်ပီမြို့ကိုဆက်ဆက်ဖောက်လုပ်မဲ့89ကီလိုမီတာအဝေးပြေးလမ်းဟာဒီဇင်ဘာလအတွင်းအပြည့်အစုံလုပ်ဆောင်ရမှာဖြစ်ပေမဲ့အချိန်မီမပြီးခဲ့ပါဘူးဒီလိုဖြစ်တာမီဇိုရန်ပြည်နယ်မှာ၃ချိန်ရှိပါပြီလောလောဆယ်85ရာခိုင်နှုန်းတော့ပြီးနေပါပြီနောက်နှစ်ဆိုအပြည့်အစုံမှာပါလို့အာဏာပိုင်တွေကပြောပါတယ်အခုလိုဖြစ်ရတာမိုးရွာတဲ့ကာလရှည်ကြာသွားတာကြောင့်ဖြစ်တယ်လို့လည်းဆိုပါတယ် ပြီးခဲ့တဲ့ match လကနေနိုဝင်ဘာလအတွင်းတကယ်အလုံးလုံးနိုင်ခဲ့တာက9လပဲရှိတယ်လို့ပြောပါရယ်ကလဒန်စီမံကိန်းကိုနှစ်နိုင်ငံသဘောတူညီချက်အရ2008ခုနှစ်ကစတင်ခဲ့တာပါဇိုရင်းပီမြို့နဲ့ပလဝမြို့ကြားအရှေ109ကီလိုမီတာအဝေးပြေးလမ်းဖောက်လုံမှုဟာလည်းနှစ်တွေအတော်ကြာနောက်ကျလာခဲ့တာပြီးခဲ့တဲ့ April လကလုပ်ငန်းတွေပြန်စတင်နိုင်ခဲ့ပါတယ်မြန်မာအစိုးရအနေနဲ့ဒီလမ်းဖောက်ရေးမှာဝင်လေးနေရတဲ့အကြောင်းကတော့ရခိုင်တပ်မတော်လက်နက်ကိုင်အဖွဲ့ကြီးစိုးတဲ့နေရာနဲ့ဆက်ဆက်နေတာကြောင့်ပါပြီးခဲ့တဲ့နှစ်တွင်မြန်မာစစ်တပ်နဲ့ရခိုင်တပ်ဖွဲ့တွေကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်တဲကိုစစ်ပေးရှောင်ဒုက္ခသည်တွေရာနဲ့ချီပြီးဝင်ရောက်လာခဲ့ပါတယ်ဒီနှစ်ဖွဲ့တိုက်ခိုက်မှုတွေကပြီးခဲ့တဲ့လတွေအတွင်းအရှိန်မြင့်လာနေခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံက First Post သတင်းမှဖော်ပြထားပါတယ်ရှင်
ရှိမှခင်လာမယ့်ဇန်နဝါရီလ၁ရက်နေ့အင်ဂါနီယာဆိုလို့ရှိရင်2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ထဲကိုစတင်ဝင်ရောက်တဲ့နေ့ဖြစ်ပါတယ်။ဒါကြောင့်မလို့အဲ့ဒီနေ့ညမှာပုံမှန်တင်ဆက်နေကြအင်ဂါနေ့ညဒက်ရီလိုက်အစီအစဉ်မှာ2019ခုနှစ်မြန်မာနိုင်ငံအတွက်မျှော်လင့်ချက်တွေစင်ခေါ်ချက်တွေချိန်ချောက်မှုတွေနဲ့အလားလာကောင်းတွေဘာတွေဖြစ်မလဲသုံးသပ်ဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးမြန်မာလူသူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လေလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်တော်ရှင်တွေကိုကြိုးစားပါရစေခင်ဗျာ။
ဒီကနေ့ညမှာတင်ဆက်မဲ့ဒိုက်ရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ကျမတို့ဒီကနေ့မနေ့အတွက်နှစ်သစ်အခါသမယအထူးစီစဉ်တွေကိုတင်ဆက်နေတာကြောင့်နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုမထုတ်လွှင့်နိုင်ကြောင်းအသိပေးရပါရစေ။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်2018ခုနှစ်မြမစီးပွားရေးသုံးသက်ချက်ကိုကိုဇော်ဝင်းလိုင်ကစီးပွားရေးကဏ္ဍမှာတင်ပြထားပါတယ်။လာမယ့်နှစ်အတွက် IMF နဲ့ကမ္ဘာ့ဘဏ်လိုနိုင်ငံတကာငွေကြေးအဖွဲ့ CG တွေကမြမစီးပွားရေးဖွံ့ဖြိုးမှုအရှိန်ရော့ကျနိုင်တယ်လို့ခန့်မှန်းထားကြပေမဲ့လည်းရေပုံရအဖြစ်2019ခုနှစ်ရဲ့မြမစီးပွားရေးအလားအလာဟာကောင်းမွန်ကြောင်းစီးပွားရေးပညာရှင်ဦးခင်မောင်ညိုဘောကပေရာကသုံးသက်ပါတယ်။ကျမတို့အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပါပါရှင်။
2018ခုနှစ်အတွက်မြန်မာစီးပွားရေးမှာထူးခြားတဲ့အချက်လေးတွေဆရာခြုံပြီးကြည့်မယ်ဆိုရင်ဘာတွေများရှိပါမလဲဆရာ
ကျွန်တော်မျက်စိတည်းမှာတော့အခင်းချင်းတွေပေါ့နော်ရက်လက်တွေတော့မတွေ့ရသေးဘူးထူးခြားတဲ့ရက်လက်တွေမတွေ့ရဘူးခင်းချင်းတွေတော့အဲပို့ပြီးတော့ပြည်ပြင်းလာတဲ့သဘောမျိုးတွေတွေ့ရတယ်ဥပမာပြောရရင်တော့ strategic sustainable development plan ဆိုတဲ့ဟာဆွဲတယ်နော်ဒါမျိုးလေးတွေပေါ့နောက်တစ်ခုကဒီကုမ္ပဏီဥပဒေတို့ကိန်းမြှုပ်နှံမှုဥပဒေတို့ပေါ့လေဒါလေးအခင်းချင်းလေးတွေမှာတော့အဲတိုးတက်လာတဲ့အရေးအကြောင်းတွေတွေ့ရတယ်ခါတိုင်းကကျွန်တော်ကအစီအစဉ်မရှိဘူးမဟာပြောမရှိဘူးတွေအဲ့ဒါလေးပြောကြတာပေါ့လေ
နောက်တစ်ခုကဟိုကျွန်တော်တို့ဒီ2018ခုနှစ်ကိုပြန်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီဒေါ်လာနဲ့မြန်မာကျပ်ငွေငွေလဲနှုန်းဟာတိတိတသားလေးကျဆင်းသွားတာဟာနှစ်လယ်ပိုင်းလောက်မှာဖြစ်သွားတဲ့ကိစ္စဟာမြန်မာစီးပွားရေးကိုဘယ်လောက်များထိခိုက်စေခဲ့တယ်လဲ
နော်ဒီဟာကတော့ဖြစ်သွားတာတော့ဖြစ်တာပေါ့လေဒါပေမဲ့အကြောင်းတရားတွေကတော့နှစ်ပေါင်းများစွာစုလာတဲ့အကြောင်းတရားတွေပါပဲသူသုံးပြောရလို့ရှင်တော့မြန်မာစီးပွားရေးအခြေခံအပြင်တောက်အောင်သိနေခိုင်ခိုင်မာမရှိဘူးအဲဒါကြောင့်မို့ဒီတရုတ်နဲ့အမေရိကန်နဲ့ဖြစ်တဲ့ကိစ္စဟာနောက်ဆုံးအကြောင်းတရားပေါ့လေနောက်ဆုံးကောက်ရိုးတမြင်ဖြစ်ပြီးမယ်ချိန်မှာလည်းကျွန်တော်ကဘူးတွေလူမျိုးပြာနာမျိုးတွေဒီလိုမှငွေဖောင်းပွားမှုမျိုးရှိနေတာထုတ်လုပ်မှုခြေကခိုင်ခိုင်မာပြီးပြီးမရှိပါဘူးအဲဒီအားနဲ့ကျေဒီကြောင့်မို့ကျွန်တော်ကအတိဒီပါပါကြီးသူကြိုက်တဲ့ဟာလေးကတော့မြင်နေအခုချက်ချင်းဖြစ်တဲ့ကိစ္စတော့မဟုတ်ဘူးပေါ့နော
်ဟုတ်က
ဲ့အင်းတက်နေတော့ဒီကုံတို့ရင်းနေပြီမှာတော့ပြောရရင်ဒီမျောလေးနဲ့ဖြစ်တဲ့ဟာလေးတော့မတွေ့ရဘူးအော်မြန်မာငွေတန်ဖိုးကြတယ်ဒေါ်လာကြီးတက်တယ်ဆိုရင်တဘာဝအရာကတော့ပို့ကျွန်တော်ကပို့ကုန်တွေပို့နိုင်ရမယ်ဒါပေမဲ့အဲ့လိုပို့ကုန်တွေပို့နိုင်တယ်ဆိုတော့အရေးရောမျိုးတော့ကျွန်တော်မတွေ့ရဘူးနည်းနည်းစီးပွားရေးလောကမှာတော့လေးစဉ်လုပ်ငန်းကြိုင်ငန်းတွေမှာတော့အဲခရဲရဲခတ်သွားတာပေါ့နော်ငွေဖောင်းပွားတဲ့ငွေလဲလဲနှုန်းကိုချိန်စားဖို့တော်တော်ဖြစ်တယ်။မဟုတ်ကျွန်တော်မှာကျွန်တော်ကလည်းအားနေချက်တစ်ခုကအဲဒီငွေလဲလဲနှုန်းအပြောင်းလဲရှိနိုင်တယ်ဆိုရင်အန္တရာယ်ပေါ့လေ။အဲဒီ risk ကိုကျွန်တော်ကလည်းအဲ short တွေ့ထားတယ်။အများကြီးကလည်းတိတ်ပြီးတော့အပြောင်းလဲမရှိဘူးပေါ့လေ။ အခုဒီဘက်2018ထဲမှာတော့အဲ့ဒီအဲစိန်ခေါ်မှုယူတယ်လို့တဲ့တယ်နော်တိုးလဲရတာတွေ့ရတယ
်နောက်တစ်ခုကမြန်မာနိုင်ငံမှာအခုနောက်ပိုင်းတော်တော်လေးလူပြောများလာတဲ့ကိစ္စကဆရာဒီ2018ထဲမှာပေါ့နော်တရုတ်ပေါ်မီခိုအားထားမှုပိုကြီးလာတယ်ဆိုတဲ့ကိစ္စပေါ့ဆရာရဲ့တရုတ်ရဲ့ One Belt One Road လို့ခေါ်တဲ့ဒီခေတ်သစ်ပိုလာမစီမံကိန်းမှာမြန်မာနိုင်ငံပါဖို့ကိစ္စအပါအဝင်ပေါ့နော်ခုနောက်ပိုင်းကြောက်ဖြူရင်းတဲ့စီမံကိန်းကိစ္စမှာရင်းနှီးမြှုပ်နှံမှုအချိုးအစားကွာဟမှုတွေတရုတ်နဲ့ပြန်ညှိနှိုင်းရတဲ့ကိစ္စတွေဖြစ်လာတယ်နောက်ဒီစီးပွားရေးစင်ကြံစောက်ဖို့အတွက်စီးပွားရေးစင်ကြံထဲမှာပါတဲ့စီးပွားရေးဇုန်တွေစောက်ဖို့အတွက်လမ်းပန်းဒီ infrastructure အခြေခံစောက်ဖို့တွေစောက်ဖို့အတွက်ဒီတရုတ်ပြည်ကြီးကနေပြီးတော့ငွေချိရမယ်ဆိုတဲ့ကိစ္စတွေပေါ်လာတယ်မြန်မာအစိုးရဘက်ကတာဝန်ရှိသူတွေကတော့ဒါအတုံးနှုံနည်းနည်းနဲ့တက်တက်တာတာနဲ့တိုင်းပြည်မနစ်နာအောင်လုပ်မယ်လို့သူတို့ဘက်ကတော့ပြောတယ်ပေါ့နော်ဆရာအဲ့လိုမျိုးတရုတ်ပေါ်မီခိုအားထားတဲ့ပုံသဏ္ဍာန်တွေပိုများလာတဲ့အပေါ်မှာရောဆရာဟိုဆောဆောဆရာပြောသားတဲ့ထဲမှာလည်းပါပါတယ်ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးအနောက်အစုနဲ့တဖြည်းဖြည်းနဲ့ဟိုကင်းကွာသလိုဖြစ်လာတဲ့အချိန်မှာတရုတ်ကအခွင့်ကောင်းရပြီးတော့တရုတ်နဲ့ဟိုမြန်မာပြည်သူ့ဘက်ကတရုတ်ဘက်ကိုပို့ပြီးတော့ရိုင်သွားတာမျိုးလားတရုတ်ကပို့ပြီးတော့ aggressive ဖြစ်ပြီးတော့ဝင်လာတဲ့ပုံစံမျိုးလားဆရာဘလို့သုံးသပ်မိလဲဆရာတရုတ်မြန်မာဆက်ဆံရေးကစီးပွားရေးကအ
ဲ့ဒါကျွန်တော်အမြင်ပြောလို့ရှိရင်ပုံမှန်လို့မြင်တယ်ဟောဟိုအရင်နှစ်တွေကလည်းအနာမင်္ဂလာရင်းနှီးမြှုပ်နှံမှုတွေပါလို့ဆိုတော့ဟုတ်တယ်ပတ်ပြီးကြားလာမှာလေကြားလာမှာလည်းခက်တယ်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတရုတ်ရဲ့ချင်းမှုပေါ့နော်ဒါတွေလည်းဒီလိုကရှိရပို့ပြီးတော့ရိုင်နေလို့တော့မယူဆဘူးအဲ့ကျွန်တော်ကနောက်နိုင်ငံပဲရိုင်းကျင်တာတော့မှရိုင်းလို့မှမရဘူးကျွန်တော်တို့ရဲ့အနေနဲ့ရွေးချယ်ရမရှိဘူးကျွန်တော်တို့ရဲ့ရွေးချယ်မှုကြောင့်မို့ဖြစ်လာတာမဟုတ်ဘူးနော်ဒါလိုအပ်ချက်ကြောင့်မို့လို့နော်ဆက်ဆံရတဲ့အခွင့်အရေးပါအဲတရုတ်ကတော့ငားလေတရုတ်ကတော့ဒီကျေပို့ပြီးတော့သူကမြန်မြန်ဆန်ဆန်ဖြစ်စီခြင်းနဲ့တော်တော်လေးဖြစ်စီခြင်းနဲ့ဒီအမလို့အမရဖြစ်တဲ့တကယ်လို့ကျွန်တော်မကြခဏတွေ့ရတယ်မတိုင်မဲ့မြန်မာဘက်ကတော့သူတို့မြင်နေကြည့်မြန်မာဘက်ကနှေးတယ်ပေါ့အဲ့တော့အဲ့ဒါလေကျွန်တော်လည်းလမ်းမီတရားကြည့်တဲ့ခါမှာမြန်မာကကြောက်ဖြူမှာနော်အချိုးအစားပြောင်းလိုက်တာမျိုးရအစပေါ့အဲနောက်တစ်ခါစီမံရေးအရေးစားကိုတူးလိုက်တာလေးရအစအဲ့အဲ့ဒီဟာတွေကမြန်မာကလုံတင်လုံထိုက်တာပြီးလုံနေတယ်တပိကြီးကြီးထားပြီးလုံနေလို့ကျွန်တော်ဘေးလူအနေနဲ့သုံးသပ်မိပါတ
ယ်ဟုတ်ကဲ့ဆရာနောက်တစ်ခုကဟို World Bank တို့ IMF တို့လိုမျိုးနိုင်ငံတကာငွေကြေးအဖွဲ့အစည်းကြီးတွေကလာမယ့်ဘန်ဒါနှစ်မှာမြန်မာနိုင်ငံရဲ့စီးပွားရေးဟာနည်းနည်းလေးရောင်ရောင်လေးထပ်ကြဖို့ရှိတယ်လို့သူတို့ကခန့်မှန်းထားတယ်ဆရာကျွန်တော်သိချင်တာကဆရာတို့လိုမြန်မာနိုင်ငံထဲမှာရှိတဲ့မြန်မာစီးပွားရေးပညာရှင်တွေကြားထဲမှာကောမြန်မာစီးပွားရေးအလားအလာကိုတပေါ်လာမယ့်နှစ်အတွက်ဘယ်လိုခန့်မှန်းကြတာမျိုးရှိတယ်လဲဆရာဘယ်လိုဆွေးနွေးကြပါသလဲ
ဒါတော့သူတို့ပြောနေကြတာစကားပါပဲနော်မျိုးလင်းလာတော့အကောင်းမျိုးလင်းတာပေါ့လေအဲဒီလိုအကောင်းလာနိုင်လားလို့မျိုးလင်းစောစောအခင်းချင်းမျိုးရတခုရလာများပေါ်လာပေါ်လာလာလို့ပေါ့လေအချင်းတို့ကတော့အကောင်းကိုမျိုးလေးနဲ့လေ့ကျင့်တော့ရနေပြီလားဒါပေမဲ့ကျွန်တော်အနေနဲ့ပြောရရင်တော့အရင်ကြီးတို့မျိုးလေးမထားဘူးတိတိတာတာကြီးဆိုးသွားမယ်လို့လည်းမထင်ဘူးဒီအကြောင်းကြားတွေကမျိုးစုံတွေပေါ့လေနှေးသွားစရာအကြောင်းတွေလည်းရှိတယ်တိုးလာစရာအကြောင်းတွေလည်းရှိတယ်ပေါ့လေနောက်ဆုံးမှာဘယ်လိုရလက်ပေါ်လာမလဲဆိုတော့နောက်နေ့ကုန်ကြရင်တော့နော်ပြည်ရမှာပေါ့အဲကျွန်တော်ကတော့အကောင်းကြီးနဲ့ပဲမှရှိတာ
နောက်ဆုံးတစ်ခုလေးဆရာဆိုတော့အခုလာမယ့်2019မှာရောဆရာတဦးချင်းအမြင်ကဘယ်လိုမျှော်လင့်ချက်တွေရှိမလဲဘယ်လိုထူးခြားတဲ့ပြောင်းလဲမှုတွေများရှိနိုင်မလဲ
ကျွန်တော်ထင်တာပြောရရင်တော့နော်ရခိုင်ကအဓိကပေါ့လေအဲ့တော့ရခိုင်ကြီးကပို့ဆိုးသွားမလားဦးကြည်လဲသွားမလားပေါ့လေကျွန်တော်အမြင်နဲ့တော့ပို့ကြည်လဲသွားနိုင်တဲ့မီလန်ကိုရှိနေသေးတယ်လို့ကျွန်တော်ယူဆတယ်ဘယ်နည်းကနေလဲဆိုတော့ကျွန်တော်မပြောတတ်ဘူးလေဆောစောပြောလို့အကောင်းကြီးနဲ့ဒီအနေနဲ့ကြည့်ရင်ရခိုင်ကိစ္စပြီးတဲ့ဒီလေသွားနိုင်ကြရည်ဒီနေရာရှိရယ်အဲနောက်တစ်ခုကတော့ခဏခဏပြောနေတဲ့ချင်းငွေကိစ္စပေါ့နော်ချင်းငွေကိစ္စမှာအဲနိုင်ငံလက်ပံကြီးကိုရင်းငွေချင်းငွေခွင့်ပြုလိုက်တဲ့ခါတော့ဒါကလည်းအတိုက်တာတစ်ခုရှိတော့အထောက်အကူဖြစ်နိုင်တယ်အဲလူတို့များအားလုံးတော့ဒီရင်းကလုပ်ငန်းတွေအားလုံးဒီရင်းကချင်းကြီးဟာရင်းချင်းငွေအများကြီးပေါ့မလို့လို့မယူဆဘူးနောက်တစ်ခုကတော့ဒီနိုင်ငံလက်ရင်းနှီးမြှုပ်နှံမှုကလည်းကျွန်တော်ထင်တာပြောရင်တော့ဒီအင်းကြီးချင်းနိုင်ငံကြီးရဲ့ဒီနေ့နာမှုရှိနိုင်တယ်။အဲ့တော့ကျွန်တော်ကအကြက်တဲပေါင်းများစွာကြုံပြီးအကြက်တဲပေါင်းများစွာလည်းကြော်နိုင်ခဲ့ပြီ။အဲ့ဒီခါကျတော့ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့အဲ့ဒီတော့အဆိုးဘက်ကအကောင်းဘက်ကတော့ဒီလိုမျိုးလေ
ဒါကတော့2018မြမစီးပွားရေးသုံးသက်ချက်အစီအစဉ်ဖြစ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ဆက်ခဲ့တာပါရှင်အခုတော့တုဒ္ဒဆုံလင်အမေရိကန်တခွင်ကိုတင်ဆက်မှာပါ ဒီစီစဉ်မှာလဲ2018ခုနှစ်အတွင်းအမေရိကန်တခွင်ကတည်ကောင်းစရာတွေအကြောင်းကိုအောင်ကပြောပြမှာပါရှင
်ဧပြီလ24ရက်နေ့ဟာအမေရိကန်ကွန်ဂရက်စာကြီးတိုင်းရဲ့218နှစ်မြောက်မွေးနေ့ဖြစ်ပါတယ်1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်လက်တင်ပြပေးပါမယ်ကွန်ဂရက်စာကြည့်လိုက်ကစာအုပ်တွေအားများလွန်းလာကြောင်းကောင်းအောင်ဖတ်ဖို့ဆိုရင်တဘွားနဲ့တော့မလွန်လောက်ဘူးလို့ကွန်ဂရက်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါတယ်သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရတဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနိုင်ရီပေါင်းရစွာပြပြနိုင်ပါတယ် Mrs. Pefford ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတစ်ယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းဉဏ်လန်းတစ်ချောက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ခိုးကပြောပါတယ်
But the legend is that he could tell you
Saudi ဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစိမ်းအောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပ
ါစူးစောင်းထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတံမိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိသျှတပ်ဖွဲ့တွေကကွန်ဂရက်စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက် Jefferson ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်းထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
်
ဖေကျိုးစိမ့်နေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးရတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပ
ါကွန်ဂရက်စာကြည့်လိုက်မှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွန်တွေကဘာမှာအစုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေပါဝင်မျက်မမြင်တွေအတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြည့်တိုင်းမှာလိုအပ်ချက်တွေလည်းရှိနေသေးပါနေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
် We add 10,000 items a day
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျနေရာလွတ်အမြဲတမ်းရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ့်မရှိတော့တာငွေကြေးနဲ့နောက်ဆုံးပေါ်ဤပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံတွေလက်ခံဖို့လဲကွန်ဂရက်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာစက်တင်ဘာ23ရက်နေ့ကနေ29ရက်နေ့ထိသတင်းပတ်ဟာအမေရိကန်ပြည်ထောင်စုမှာအများဖတ်ရှုခွင့်မရအောင်တားမြစ်ပိတ်ပင်ခံရတဲ့စာအုပ်သတင်းပတ်ဖြစ်ပါတယ်။စာအုပ်တွေကိုစစ်စစ်ဖြတ်တောက်တာနဲ့လွတ်လပ်စွာဖတ်ရှုခွင့်ကိုမီးမောင်းထိုးပြတဲ့အနေနဲ့နှစ်စဉ်အခုလိုရက်သတ်မှတ်ထားတာပါ။ဒီနှစ်မှာတော့2019ခုနှစ်အတွင်းပိတ်ပင်ခံရတာဒါမှမဟုတ်အငင်းပွားစရာအဖြစ်အများဆုံးစာအုပ်10ခုစီးရင်ကိုအမေရိကန်စာကြည့်တဲ့အသင်းကြီးကထုတ်ပြန်ပါတယ်။ဒါလို့ပိတ်ပင်ခံရတဲ့စာအုပ်တွေထဲမှာတီချောင်းကြံစီမှုလိန်ချောင်းအသားပြေးသားမှုအလေးတူကြီးကြိုက်နှစ်သက်သူတွေရဲ့ဒလီစရိုက်လိန်မိုင်းဆိုင်ရာကြံဖတ်မှုအသားရောင်ခွဲခြားမှုစတာတွေကိုခက်ရှင်းရှင်းရေးသားဖော်ပြထားတဲ့စာအုပ်တွေပါဝင်ပါတယ်ဝါရှင်တန် DC စာကြည့်တဲ့ဖောင်ဒေးရှင်းအဖွဲ့အကြီးအကဲလင်းနီယာဟက်ဂတ်တီက
Families with two dads or two moms for example also sometimes
အဖေနှစ်ယောက်အမေနှစ်ယောက်ရှိတဲ့မိသားစုတွေလိုမျိုးနဲ့အထူးသဖြင့်စစ်မဲ့ဖြစ်ပွားနိုင်တဲ့ထိအငင်းပွားလာနိုင်တဲ့နိုင်ငံရေးအယူအဆပါဝင်တဲ့စာအုပ်မျိုးတွေကိုဖတ်ရှုခွင့်ပိတ်ပင်လေးရှိပါတယ်
။ 13 reasons why ဆိုတဲ့စာအုပ်ကတော့ New York Times သတင်းစာမှာဖော်ပြခံရတဲ့အယောင်ရဆုံးစာအုပ်စာရင်းဝင်မှာဒါပေမဲ့လည်း2009ခုနှစ်ကထုတ်ဝေတဲ့အဲဒီစာအုပ်အကြောင်းရုပ်မြင်သံကြားဇာတ်လမ်းတွေရိုက်ကူးလိုက်တဲ့အခါမှာတော့လူမှုအတိုင်းဝိုင်းကြားအငင်းအခုံပြောဆိုဆွေးနွေးစရာတွေဖြစ်ခဲ့တာပါကိုကိုကိုတေချောင်းကြံစီတာနဲ့ပတ်သက်ပြီးတော့ရေးသားဖော်ပြထားတာကြောင့်ဒီစာအုပ်ကိုကျောင်းနေမှာထားရှိဖို့တားမြစ်ထားပါတယ်။ The Kite Runner ဆိုတဲ့စာအုပ်ကတော့လိမ္မာအကျံဖတ်မှုနောက်ဒီအကျံဖတ်ဝါရနဲ့ပတ်သက်ပြီးတော့အသားပေးဖော်ပြတာကြောင့်ပိတ်ပင်ခံရတာပါ။2012ခုနှစ်မှာထုတ်ဝေခဲ့တဲ့ Drama ဆိုတဲ့ရုပ်ပြဇာတ်လမ်းကတော့လိမ္မာချစ်ကြိုက်သူတွေရဲ့ဇာတ်ရိုက်တွေကိုဖော်ပြထားတာကြောင့်ကျောင်းစာကြည့်လိုက်ဒီမှာထားရှိခွင့်ပိတ်ပင်ခံရတာပါ။ American စာကြည့်လိုက်အသင်းကြီးကနေနိုင်ငံတော်ဝန်ကစာကြည့်လိုက်တွေကျောင်းတွေတက္ကသိုလ်တွေစုစုပေါင်း354ခုကိုစောင့်ကြည့်လေ့လာခဲ့ရမှာ2019ခုနှစ်အတွင်းအများဖတ်ရှုခွင့်ပိတ်ပင်ခံရတာဓမ္မမဟုတ်အငင်းပွားစရာဖြစ်ခဲ့တဲ့စာအုပ်ပေါင်း416အုပ်အထိရှိခဲ့တယ်လို့ရေးသားဖော်ပြထားပါတယ်ခင်ဗျာ အမေရိကန်ပြည်သူနောက်ဖက်ဂျန်နဲ့နေမီတွေကရွှေတူးဖော်တဲ့မိုင်းတွေအလှပြင်ဆင်တွေနဲ့ကောင်းဝိုင်းတွေဟာအခုခါမှာဟောလိဝုဒ်ရုပ်ရှင်တွေထဲမှာပဲတွေ့မြင်နေကြရတော့တယ်ဆိုပေမဲ့အရီဇိုနာပြည်နယ်ကမိုင်းလုပ်ငန်းတွေရှိခဲ့တဲ့အော့တ်မန်မြို့ကလေးမှာတော့အတိတ်ကယဉ်ကျေးမှုတွေကိုတွေ့မြင်နိုင်ပါတယ်အဲဒီမြို့မှာဆိုရင်ခီးသွွားအလေပတ်လာရောက်သူတွေကြီးစုလေးလာဖို့မြင်းတွေမီးတွေအသုံးပြုကြသလိုတနက်တန်တချို့ကိုလည်းရန်ဖန်ရန်ခါကြားရမှာပါ800ခုနှစ်တွေတုန်းကဝိုင်းဝက်စ်လို့ခေါ်တဲ့အမေရိကန်နောက်ဖက်ပိုင်းကရွှေတူးဖော်ရနေရတွေကိုမြို့ကန်တချို့ကပြန်တရုတ်ဆောင်ပြနေကြတာပါအဲ့ဒီနေရတွေတုန်းကဆိုရင်တနက်ကန်တချို့ဟာဗန်တွေကိုဝင်စီးပြီးတော့ရွှေတွေကိုခိုးယူကြပါတယ်အခုခါမှာတော့အလေပတ်လာရောက်သူတွေကိုဆွဲဆောင်တဲ့အနေနဲ့အဲ့ဒီခေကာလာကအတိုင်းကြံကြံတန်တန်ပြန်တရုပ်ဆောင်ပြနေကြတာပါ။ Old Man Double Studio ပိုင်ရှင် Linda Woodard က
Our country is very young compared to
Europe အာရှနိုင်ငံတွေတက်ဆိုင်ရင်ဒီနိုင်ငံရဲ့တက်တန်းကနှုတ်ပါတယ်။ဒါကြောင့်အနောက်အရက်ကကောင်းပွားတွေ၊ရွှေတူးသူတွေနဲ့အတိတ်ကနေထိုင်ပုံတွေဟာလူတွေလာကြည့်ချင်လောက်အောင်ဆွဲဆောင်မှုရှိကြပါတယ်။
အရီဇိုနာပြည်နယ်မှာ1800ခုနှစ်အလွန်ကာလတွေတုန်းကရွှေကိုပထမဆုံးရှာဖွေတွေ့ရှိခဲ့တာပါ။အဲဒီကာလတုန်းကရေကြီးရမျက်နှာကိုရှာဖွေကြတဲ့လူတွေဒီနေရာမှာလာစုမိပြီးအော့တ်မန်မြို့ကိုတည်ထောင်ခဲ့ကြတာပါ။စတင်တည်ထောင်တုန်းကတော့လူ1000လောက်ထိနေထိုင်ခဲ့ကြပြီးဒေသတွင်းမှာအကြီးဆုံးမြို့ဖြစ်လာပါလေ။အဲဒီနောက်ဒုတိယကမ္ဘာစစ်နောက်ပိုင်းမှာအော့တ်မန်မြို့ကန်တွေဟာမြို့ကိုစွန့်ခွာပြီးတခြားအလုပ်တွေရှာဖွေကြတာကြောင့်မြို့မှာလူ300လောက်သာကျန်ခဲ့ပါလေ။ဒါပေမဲ့လည်းနှစ်ပေါင်း40လောက်အကြာမှာတော့ခီးသွွားတွေစိတ်ဝင်စားစရာမျိုးအဖြစ်ပြန်လည်စီကားလာပါတယ်။ Old Man မျိုးကန် Big Mike Fox က
I live by my own wits and my own
ဘယ်သွားပါဘာလုပ်ပါဘာအာမခံရှိရမယ်ဆိုပြီးပြောမဲ့သူမရှိတော့ကိုယ်ပါတာကိုအေးအေးချမ်းချမ်းနေကျင်လို့နေလို့ရပါတယ်
။ Fox အနေနဲ့အခုလိုနေနေတာကလည်းမျိုးအနီးနားဝန်းကျင်မှာတူဖို့လို့ရတဲ့ရွှေတွေကြန့်ရှိနေသေးလို့ပါ။ဘူမိဗေဒပညာရှင်တွေကတော့အဲ့ဒီတောင်ကြီးအောက်မှာဟိုးရုံကတူဖော်ရကနေကျန်ခဲ့တဲ့ရွှေတန်းပေါင်း80အောင်စလောက်ရှိအောင်မယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့လည်းအခုခါမှာတော့ Old Man မျိုးလေးမှာ Fox လိုမျိုးအေးချမ်းချမ်းနေကျင်သူတွေအလဲလာသူတွေနဲ့စီကားနေပါတယ်ခင်ဗျာ။
2018ခုနှစ်အတွင်းအမေရိကန်တခွင်ကတည်ကောင်းစရာတွေအကြောင်းကိုကိုအောင်ကတင်ဆက်ခဲ့တာပါချင်းအင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ကျမတို့ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40-48တို့အပြင်လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အင်္ဂါနေ့နနက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပ
ါရုရှားနိုင်ငံမှာတရှုပ်လုပ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်နိုင်ငံသားတဦးကိုရုရှားအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းရုရှားသတင်းမီဒီယာတွေမှာဖော်ပြထားပါတယ်တရှုပ်လုပ်နေစဉ်တွင်အမေရိကန်နိုင်ငံသားပေါ်ဝေလန်းဆိုသူကိုဒီဇင်ဘာ28ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းနဲ့သူ့ကိုရာဇဝတ်မှုနဲ့အမှုဖွင့်လိုက်ကြောင်းရုရှားလုံခြုံရေးဌာနကတင်ပြနေမှာကြေညာချက်ထုတ်ပြန်ပါတယ်2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ကိုကူးပြောင်းတော့မဲ့အခါသမီးရမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကကဘာသူကဘာသားအားလုံးအတွက်နှစ်သက်ကိုနှုတ်ခွန်းဆက်တာလိုက်ပါတယ်နှစ်သက်မှာကြမှာငြိမ်းချမ်းပြီးချမ်းသာကြော်ဝမှုအပေါင်းနဲ့ခါညောင်းနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းထားပါတယ်မနေ့နှစ်သက်ကိုအချိန်တုန်းကသူပြောခဲ့တဲ့အရေးပေါ်သတိပေးချက်ဟာလည်းခုချိန်ထိတည်ရှိနေတော့ဖြစ်ကြောင်းနဲ့ခုချိန်ဟာလူများအပြအတွက်စိုးရိမ်ပူပန်မှုတွေနဲ့ပြည်နေတဲ့အချိန်ဖြစ်တယ်လို့ကဘာကြီးဟာလည်းခံနိုင်ရင်ရှိမရှိဆိုတာကိုစံသက်ခံနေရတဲ့အချိန်ဖြစ်တယ်လို့အတွင်းရေးမှူးချုပ်ကသူ့ရဲ့တဝန်လာထဲမှာပြောကြားထားပါတယ်2019ခုနှစ်ဇန်နဝါရီလတရက်နေ့မှာကြာရောက်တဲ့နှစ်သက်ခါသမယမှာမြန်မာသမ္မတဦးဝင်းမြင့်ကမြန်မာပြည်သူတွေကိုနှုတ်ခွန်းဆက်ရင်းမြန်မာနိုင်ငံဟာလာမယ့်နှစ်တွေအတွင်းနိုင်ငံရေးစီးပွားရေးနဲ့လူမှုရေးကဏ္ဍတွေမှာအခွင့်အလမ်းကောင်းတွေပို့ပြီးရလာဖို့ရှိကြောင်းသတင်းကောင်းပါခဲ့ပါတယ်မြူတာအကျိုးစီးပွားအတွက်အစိုးရကအပြင်းထန်ကြိုးပမ်းနေချိန်မှာပြည်သူတွေကလည်းပုံမှုပူပေါင်းပါဝင်ဆောင်ရွက်ကြဖို့ပန်ကြားထားပါတယ်နိုင်ငံတော်တမင်ငန်းပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့မြူတာပြန်လဲတင့်မြတ်ရေးနဲ့ညီညာရေးဗဟိုဌာနဥက္ကဋ္ဌအနေနဲ့တိုင်းရင်းသားအဖွဲ့တွေကိုနှစ်သက်ကူတဝန်လွှာပေးဖို့ပြီးနှစ်သက်မှာပျော်ရွှင်စေဖို့ဆုမွန်ကောင်းတောင်းခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါကိုဇော်ဝင်းလိုက်ရေသတင်းချင်းချုပ်ကိုနားဆင်ခဲ့ကြတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ပါအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်အင်္ဂါနေ့နေ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့2019နှစ်သစ်မင်္ဂလာအခါသမယမြန်မာနိုင်ငံကြီးလဲငြိမ်းချမ်းသာယာဝပြောဖို့ VOE ဝိုင်းတော်သူဝိုင်းတော်သားအားလုံးကစုမုံကောင်းတောင်းလိုက်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.